Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ။ VOA American Dai ရဲ့2020ခုနှစ် February 2ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလူမီတာ30.40-48တို့ကနေဓာတ်ရိုက်နားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝင်ယူတင်ဆက်မှာပါ
မင်္ဂလာပါရှင်ကျွန်မသင်္ကီထိုက်ပါကိုရဲမင်းထွန်းနဲ့အတူသတင်းတွေကြီးညာပါမယ်ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးရသူ259ယောက်ရှိပြီးလူပေါင်း 12,000 ကျော်ကူးစက်ခံထားရကြောင်းတရုတ်အာဏာပိုင်တို့ကစနေနေ့မှကြီးညာထားပါတယ်အမေရိကန်ဩစတြေးလျဂျပန်စင်ကာပူနဲ့ထိုင်ဝမ်တို့ကလည်းတရုတ်ကလာမဲ့လူတွေကိုခီးသွွားလာရေးပိတ်ပင်ကန့်သတ်ချက်တွေတိုးမြှင့်ထားပါတယ်လာမယ့်ဖေဖော်ဝါရီလ21ရက်နေ့ကစလို့မြန်မာနိုင်ငံသားတွေအတွက်အမေရိကန်ရွှေ့ပြောင်းအခြေစိုက်ပြည်ဝင်ခွင့်နဲ့ DB ဗီဇာတွေထုတ်မပေးတော့ဘူးလို့လည်းမြန်မာနိုင်ငံဆိုင်ရာအမေရိကန်သက်ရုံဝက်ဘ်ဆိုက်မှာဖော်ပြထားပါတယ်ဒီသတင်းတွေနဲ့အတူတခြားထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာမြန်မာနိုင်ငံသားတွေပေါ်အမေရိကန်အစိုးရရဲ့ပြည်ဝင်ခွင့်ဗီဇာတချို့ကန့်သတ်လိုက်တာဟာယာယီသာဖြစ်ပြီးတစ်ချိန်မှာပြန်လည်ယူသိမ်းသွားအောင်လုပ်သွားမယ်လို့မြန်မာသံမှကြီးဦးအောင်လင်းကပြောပါတယ်
တော်ကူဟာကဆိုလို့ရှိရင်လည်းပြိပင်ထားတယ်ဆိုတော့ဟာတဲ့ suspend လုပ်ထားတယ်ဆိုတော့ရပ်ဆိုင်ထားတယ်ဆိုတော့အဲအုံလုံးဟိုသူတို့သုံးတာတွေ့ရပါတယ
်။သတင်းတွေအပြီးမကြခင်မှာနားဆင်ရဖို့ရှိပါတယ်။ဒီအကြောင်းနဲ့ဒီအပတ်စဉ်ကဏ္ဍတွေအဖြစ်ဒုအတန်အစီအစဉ်နဲ့စနေညတိုင်းရိုက်လည်လိုင်းအစီအစဉ်တွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့တနင်္ဂနွေနေ့မနက်ခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ဂီထိုင်းနဲ့ကိုရဲမင်းထွန်းတို့ပြောပြပေးပါအောင်ဗျာ။
ကိုရိုနာဗိုင်းရပ်စ်အဆိုးအဆုံးကူးစက်ပြန့်နှံ့နေတဲ့တရုတ်နိုင်ငံအလဲပိုင်းဟူပေပြည်နယ်ထဲမှာသေဆုံးသူ259ယောက်ရှိပြီးလူပေါင်း 12,000 ကျော်ကူးစက်ခံထားရကြောင်းပြည်နယ်အာဏာပိုင်တို့ကစနေနေ့မှာပြောဆိုထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအရေးစိုးရိမ်ချက်ကြောင့်တရုတ်နိုင်ငံမှာလက်တလောနေထိုင်ခဲ့ကြတဲ့နိုင်ငံသားတွေရဲ့ခီးသွွားလာခွင့်ကိုတင်းကြပ်မဲ့အကြောင်းဩစတြေးလျဂျပန်နဲ့စင်ကာပူတို့ကလည်းစနေနေ့မှာကြေညာပါတယ်။အများပြည်သူဆိုင်ရာအရေးပေါ်ကျန်းမာရေးအခြေအနေဖြစ်ကြေညာပြီးအမေရိကန်ပြည်ထောင်စုကအလားတူဆောင်ရွက်ပြီးနောက်တနည်းမှာပဲဒီနိုင်ငံတွေရဲ့ဆောင်ရွက်ချက်ထွက်ပေါ်လာတာပါထိုင်ဝမ်ကလည်းခီးသွွားလာမှုပိုပြီးတင်းကျပ်ကန့်သတ်ကြောင်းစနေနေ့မှကြေညာပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်သေဆုံးသူအရေအတွက်တိုးလာကြောင်းတရုတ်အစိုးရကြေညာချက်ထွက်လာပြီးနောက်မှာအခုလိုဆောင်ရွက်တာလည်းဖြစ်ပါတယ်ပြည်ပကနေအမေရိကန်ကိုဆက်ရောက်လာချိန်မှာတီးတန့်ခွဲခြားချဖို့လိုအပ်တဲ့ကိုရိုနာဗိုင်းရပ်စ်ထိတွေ့နိုင်ခြေရှိသူလူပေါင်း 1,000 ကိုနေရာချထားပေးရေးကျန်းမာရေးနဲ့လူမှုဝန်ဆောင်မှုဌာနရဲ့ပန်ကြားချက်ကိုအတည်ပြုထားကြောင်းလဲအမေရိကန်ကာကွယ်ဝင်ကြီးမတ်အက်စပါကစနေနေ့ထုတ်ကြေညာချက်မှာပြောပါတယ်အနည်းဆုံးလူ250တို့ကိုဖေဖော်ဝါရီလ29ရက်နေ့အထိတီးတန့်ကမ်းတွေနဲ့ထားရှိဖို့အတွက်နေရာထိုင်ခင်းစီစဉ်ပေးဖို့ကာကွယ်ဝန်ကြီးဌာနကိုကျန်းမာရေးနဲ့လူမှုဝန်ဆောင်မှုဝန်ကြီးဌာနဘက်ကတောင်းခံထားကြောင်းဗိုင်းရပ်စ်ပိုရောဂါအစပြုတဲ့ကာလဖြစ်တဲ့14ရက်တာခွဲခြားထားဖို့လိုအပ်မှာဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြပါတယ်။အမေရိကန်ကကွယ်ရေးဝန်ကြီးဌာနကဒီလူတွေအတွက်နေရာထိုင်ခင်းမဲ့စီစဉ်ပေးမှာဖြစ်ပြီးကျန်းမာရေးဌာနကပြုစုစောင့်ရှောက်မှုတည်ယူပို့ဆောင်ရေးနဲ့လုံခြုံရေးတို့ကိုတာဝန်ယူမှာဖြစ်ကြောင်းလည်းကာကွယ်ရေးဝန်ကြီးဌာနအကြီးညာချက်မှာဖော်ပြပါတယ်စစ်တပ်ပိုင်းနေရာ၄ခုကိုအသုံးပြုဖို့ဖော်ပြထားပြီးကယ်လီဖိုးနီးယားပြည်နယ်က၂နေရာကော်လိုရာဒိုနဲ့တက်ဆက်ပြည်နယ်တို့မှာ၁နေရာစီကိုလိုအပ်တယ်လို့အသုံးပြုသွားမှာဖြစ်ပါတယ
်တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကနေစနေနေ့ညကပြန်ခေါ်လာတဲ့မြန်မာကျောင်းသားတွေဟာမြန်မာစံတော်ချိန်တနင်္ဂနွေနေ့မနေ့အစောကြီး၄နာရီပတ်ဝန်းကျင်ကမလီမြို့ကိုရောက်သွားကြပြီဖြစ်ပါတယ်ကျောင်းသား63ယောက်ကိုမြန်မာအမျိုးသားလေကြောင်းလိုင်း MND လေယာဉ်နဲ့ဝူဟန်ကနေပြန်ခေါ်လာတာဖြစ်ပါတယ်သူတို့ကိုမန်လီကကန်တော်နတီစေယုံမှာတတိယမှကြာခွဲခြားထားပြီးတော့စောင့်ကြည့်မဲ့အကြောင်းမန်လီမြို့တော်ကဒေါက်တာရဲလွင်ကသူ့ရဲ့ Facebook မှာရေးထားပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးဟာကူးစက်ခံရတဲ့ဆိုရင်တော့မှတရက်နှစ်ပတ်အတွင်းရောဂါလက္ခဏာမပြတဲ့အတွက်အခုလိုနှစ်ပတ်ကြာတိကျခွဲစောင့်ကြည့်ရတာဖြစ်ပါတယ်ကန်တော်နယ်ဒီဆေးရုံပတ်ဝန်းကျင်မှာလုံခြုံရေးအထူးတင်းကျပ်ထားပြီးအမြဲတမ်းတာဝန်ကျဆရာဝန်ဆရာမနဲ့တခြားဝန်ထမ်းအုပ်ပေ ည်းရှိမှဖြစ်ပြီးတော့အပြင်လူတွေလုံးဝအဝေးမခံဘူးလို့လည်းဥရဲလွန်ကရေးထားပါတယ်အခုလိုတိကျခွဲခြားတာကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ညွှန်ကြားချက်အတိုင်းလုပ်ရတာဖြစ်ပြီးအပြင်လူဝင်ခွင့်မပေးတဲ့ကြားတွေကအတင်းဝင်လာသူတွေရှိတယ်ဆိုရင်တော့လုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့လေးကွာရာဘာဂျီတို့နဲ့ပြစ်ခွင့်ပေးထားတယ်လို့မန်လေးမြို့တော်ဝန်ဒေါက်တာရဲလွန်ကရေးထားပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်မွားတဲ့လူရေအတွက်နဲ့တည်ဆုံးသူရေအတွက်ပိုပိုပြီးတိုးလျော်နေတာကြောင့်မြန်မာနိုင်ငံမှာလည်းဆက်သက်စစ်သေးတာနဲ့ကောက်ွယ်တာတွေကိုအရှိန်မြင့်လှုပ်ဆောင်နေတယ်လို့တောင်ပန်ရှိသူတွေကပြောပါတယ်ဒါပေမဲ့လည်းလူလူကြားမှာ virus ကိုဘယ်လိုကာကွယ်ရမလဲဆိုတဲ့ကျန်းမာရေးအသိနည်းနေသေးတယ်လို့ထောက်ပြကြပြီးကျန်းမာရေးနဲ့ပတ်သက်လို့ကျန်းမာရေးအသိပိုရှိလာအောင်အစိုးရကလုပ်ပေးစေချင်ကြပါတယ်ခင်ဗျာ
အီရန်နိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်မကူးဆက်စေရအတွက်တရုတ်နိုင်ငံကလာမဲ့လေကြောင်းခီးစင်တွေကိုအီရန်ကဆိုင်းငံ့လိုက်ပါတယ်အမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုကြောင့်စီးပွားရေးအထိနာနေတဲ့အီရန်ကစီးပွားရေးပြန်လည်နှိုးထစေရေးတရုတ်ခီးသွားတွေကိုဆွဲဆောင်နိုင်ရေးအစီအစဉ်ကအခုလိုလေကြောင်းခီးစင်တွေပိတ်ပင်လိုက်တာကြောင့်အကြီးအကျယ်အထိနာစေပါတယ်။တရုတ်နိုင်ငံကိုသွားမဲ့တရုတ်ကနေလာမဲ့လေကြောင်းခီးစင်တွေအားလုံးကိုပိတ်ပင်ရေးအစိုးပြချက်ကိုအရေးပေါ်အစည်းအဝေးအတွင်အစိုးရတာဝန်ရှိသူတွေကအတည်ပြုလိုက်ကြောင်းအီရန်ကျန်းမာရေးဝန်ကြီးဆာအီနာမာခီးကတောက်ကြံနေတုန်းက Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။အီရန်ကျန်းမာရေးဝန်ကြီးရဲ့ Twitter မှာရေးသားချက်ကိုကိုးကားပြီးအီရန်အစိုးရထောက်ပံ့ထားတဲ့ First String ကလည်းဖော်ပြပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကကမ္ဘာလုံးဆိုင်ရာအရေးပေါ်ကျန်းမာရေးကိစ္စအဖြစ်သတ်မှတ်ထားတဲ့ကိုရိုနာဗိုင်းရပ်စ်အဓိကကူးစက်ပြန့်နှံ့မှုဖြစ်နေတဲ့တရုတ်နိုင်ငံကနေအီရန်ကိုပြန်လာလူသူတွေအနေနဲ့လည်းကျန်းမာရေးအရစောင့်ကြည့်ခရရမယ်လို့ဝန်ကြီးနာမကီးကပြောဆိုထားပါတယ်တရုတ်ပြည်နဲ့အသွားလာလေကြောင်းခီးစင်တွေပိတ်ဖို့တောက်ချန်နေကကြေညာချက်ဟာဆိုရင်တရုတ်ခီးသွားတွေကိုပို့ပြီးတော့ဆွဲဆောင်ရေးအစိုးရရဲ့6လသက်တမ်းရှိအစီအစဉ်အပေါ်မှာအကြီးမားဆုံးရိုက်ခတ်မှုလည်းဖြစ်ပါတယ်။2018ခုနှစ်ကစလို့အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုကြောင့်အီရန်ရဲ့စီးပွားရေးလုပ်ငန်းကဏ္ဍအတွေမှာအကြီးအကျယ်ရော့ကျလာခဲ့ပြီးတဲ့နောက်ခီးသွားလုပ်ငန်းမှာတရုတ်ခီးသွားတွေနဲ့မြင့်တင်နိုင်ဖို့အီရန်အစိုးရကကြိုးပမ်းနေတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်အရေးကြောင့်အီရန်ရဲ့ခီးသွားလုပ်ငန်းပေါ်ထိခိုက်စေတဲ့အကြောင်းရင်းတည်းဖြစ်တယ်လို့လည်းအီရန်နိုင်ငံပိုင် IRNA သတင်းအေဂျင်စီကကြာသပတေးနေ့တို့ဆောင်းပါးတစ်ပုဒ်မှာဖော်ပြထားပါတယ်
American သမ္မတ Donald Trump ကိုတရားစွဲဆိုထားတဲ့အပေါ်အထက်လွှတ်တော်ကကြားနာစစ်ဆေးနေမှုမှာသက်သေတွေခေါ်ယူစစ်ဆေးမှာမဟုတ်သလိုအထောက်ထားတွေမစစ်ဆေးတော့ဘူးဆိုပြီးအထက်လွှတ်တော်မှာတောက်ကြနေကမဲခွဲဆုံးဖြတ်လိုက်ကြပါတယ်။သမ္မတ Trump ရဲ့အမျိုးသားလူမျိုးရေးအကြံပေးဟောင်း John Bolton စီကအထောက်ထားသစ်တွေထွက်လာနေတဲ့ကြားကအခုလိုသက်သေတွေခေါ်ယူစစ်ဆေးမဲ့အစီအစဉ်ကိုအောက်လွှတ်တော်ကပယ်ချလိုက်တာဖြစ်ပါတယ်။သမ္မတပေါ်ဆွဲထားတဲ့အချက်တွေထဲမှာအာဏာအလွဲသုံးစားလုပ်တယ်ဆိုတာနဲ့လွှတ်တော်ရဲ့စုံစမ်းစစ်ဆေးမှုတွေကိုနှောက်ယှက်ဟနာခဲ့တဲ့ဆိုတဲ့အချက်တွေလည်းပါဝင်ပါတယ်ဒီဆွေချက်ဒီအပေါ် Republican အများစုပါဝင်တဲ့အထက်လွှတ်တော်ကလာမယ့်အပတ်တည်းမဲခွဲဆုံးဖြတ်စေဖို့အခုတော့ဦးတည်သွားပြီဖြစ်ပါတယ် Republican အများစုဖြစ်တဲ့အထက်လွှတ်တော်ဟာအထောက်အထားတွေစစ်ဆေးဖို့ဆိုတဲ့ Democrat ရဲ့တောင်းဆိုချက်ကိုပယ်ချလိုက်ခြင်းအပြင်သမ္မတကိုအပြစ်မရှိကြောင်းဆုံးဖြတ်ချက်ချမယ်လို့အများကမျှော်လင့်နေတာကြောင့်သမ္မတကိုယာရုကဖယ်ရှားရေး Democrat အမှတ်တွေရဲ့ကြိုးပမ်းမှုရှေ့ပတ်တဲ့အဆုံးသတ်သွားပွဲရှိနေပါတယ်ရှေ့သတင်းဗတ်တင်ကနေမှာ Iowa ပြည်နယ်အတွင်း Democrat Party သမ္မတလောင်းကိုယ်စားလှယ်ရွေးချယ်ရေးဆိုင်ရာမဲပေးမှုတွေရှိနေတာရယ်နဲ့အင်ကာနေ့မှာသမ္မတ Trump ကနိုင်ငံတော်အခြေပြမိန့်ခေါ်ပြောကြားဖို့ရှိနေတာကြောင့်ဗိုလ်တုံးနေ့အစောဆုံးသမ္မတကိုအပြစ်ရှိမရှိအထက်လွှတ်တော်မှမဲခွဲဆုံးဖြတ်နိုင်မှာဖြစ်ပါတယ်။နိုင်ငံခြားအစိုးရတရက်ကိုပြည်တွင်းကရွေးကောက်ပွဲမှာဝင်ရောက်ဆက်ဖက်ခိုင်းတာဟာသမ္မတကိုယာရုကထုတ်ပယ်နိုင်လောက်တဲ့အပြစ်ကျူးလွန်မှုလို့ Democrat တွေကယူဆထားပြီး Republican အမတ်အများစုကတော့သမ္မတကိုဖယ်ရှားလောက်တဲ့ပြစ်မှုမဟုတ်ဘူးလို့ဆိုပါတယ်ခင်ဗျာ။
VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 9839လိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာဘာအစီအစဉ်ရဲ့တင်းခွင်နေ့မနေ့ခင်းတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်American သမ္မတ Donald Trump ရဲ့ပြည်ဝင်ခွင့်ဗီဇာကန့်သတ်မိန့်အသစ်အရ2020ပြည်နှစ်ဖေဖော်ဝါရီလ21ရက်နေ့ကစလို့မြန်မာနိုင်ငံသားတွေအတွက် American ရွှေပြောင်းအခြေစိုက်ပြည်ဝင်ခွင့်ဗီဇာနဲ့ DB ဗီဇာထုတ်မပေးတော့ဘူးလို့မြန်မာနိုင်ငံဆိုင်ရာ American တန်ယုံကထုတ်ပြန်ထားပါတယ်အခု American သမ္မတရဲ့ပြည်ဝင်ခွင့်ကန့်သတ်မိန့်က ချမ်းဗီဇာအလဲအပတ်ဗီဇာစီးပွားရေးကိစ္စအတွက်သွားရောက်မဲ့ပြည်ဝင်ခွင့်ဗီဇာတွေအတွက်တော့တက်ရောက်မှုရှိမရှိဘူးလို့လည်းဖော်ပြထားပါတယ်အမေရိကန်ကိုအခြေစိုက်ဗီဇာလျှောက်ထားမှုအလုံးကိုရည်ရည်ပြတ်ပိတ်ပင်တာမဟုတ်ဘဲအကြောင်းပြပေါ်မူတည်ပြီးချွင်းချက်နဲ့ဖြည့်လျှော့ပေးနိုင်တယ်လို့လည်းဖော်ပြထားပါတယ်အမေရိကန်ပြည်ထောင်စုကိုရွှေပြောင်းအခြေစိုက်ပြည်ဝင်ခွင့်ဗီဇာဒါမှမဟုတ်လေ DB ဗီဇာအတွက်လျှောက်ထားတဲ့မြန်မာနိုင်ငံသားတွေရဲ့ပြည်ဝင်ခွင့်ဗီဇာထုတ်ပေးမဲ့ကိစ္စကိုချွင်းချက်နဲ့ခွင့်ပြုမပြုကိုတော့ကောင်စစ်ဝင်ကဆုံးဖြတ်မှာဖြစ်ပါတယ်။ရထားပြီးသားပြည်ဝင်ခွင့်ဗီဇာတွေကိုတော့ပြန်ပြီးတော့ရုပ်သိမ်းမှာမဟုတ်ကြောင်း။နောက်ဒီမတိုင်ခင်ကရထားတဲ့ပြည်ဝင်ခွင့်ဗီဇာတွေခီးသွွားခွင့်ဆက်ရွက်စတန်းတွေလက်ဝယ်ရရှိထားသူတွေကိုလည်းအကြံပြင်းအဖြစ်တော့အမေရိကန်ပြည်ထောင်စုကိုသွားခွင့်ပြုမယ်လို့လည်းဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုကိုဝင်ရောက်မဲ့လူပုဂ္ဂိုလ်တွေရဲ့နောက်ကျောင်းရာဇဝင်စုံစမ်းခြင်းနောက်အမေရိကန်ပြည်ထောင်စုအတွင်းကိုဝင်ရောက်ဖို့ကြိုးပမ်းခဲ့တာမျိုးရှိမရှိစုံစမ်းစစ်ဆေးတဲ့လုပ်ငန်းစဉ်ကိုမြင့်တင်ဆောင်ရွက်ရေးဆိုင်ရာသမ္မတရဲ့ကြေညာချက်ကိုကိုးကားပြီးမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကအခုလိုရှင်းလင်းထားတာဖြစ်ပါတယ်။တဲ့င်းအချက်လက်မျှဝေခြင်းသုံးမှုအားနဲ့တဲ့နိုင်ငံတွေကနိုင်ငံသားတွေကိုပြည်ဝင်ခွင့်ကန့်သတ်ဖို့နိုင်ငံခြားရေးဝန်ကြီးဌာနနဲ့အမိမြေလုံခြုံရေးဝန်ကြီးဌာနကိုသမ္မတရဲ့ကြေညာချက်နဲ့ညွှန်ကြားထားတာဖြစ်ပါတယ်
။ရုရှားနိုင်ငံဟာမြက်ကိုရီးယားလူ့သမားတွေကိုနိုင်ငံရဲ့အရှိဖျားဒေသမှာငှားရမ်းသုံးချပြီးမြက်ကိုရီးယားပေါ်နိုင်ငံတကာကတင်းတင်းကြပ်ကြပ်အရေးယူပစ်ဒဏ်ခတ်ထားမှုကိုရော့ပောက်အောင်လှုပ်ဆောင်နေတယ်လို့ကြေညာသူတွေကပြောပါတယ်။ရုရှားနဲ့တရုတ်နိုင်ငံတို့ဟာအမေရိကန်ကဥဆောင်တဲ့အရေးယူပိတ်ဆို့မှုကိုအပြေအဝလိုက်နာလို့ခြင်းမရှိကြဘူးလို့လည်း CNA ကဒါရိုက်တာတူဖြစ်သူကန်ဂေါ့စ်ကပြောပါတယ်။ဒီအခြေအနေကမြောက်ကိုရီးယားအစိုးရကိုငွေကြေးနဲ့စွမ်းအားရည်မြစ်တွေဆက်လက်ထောက်ပံ့ပေးနေပြီးအစိုးရအတွင်တည်ငြိမ်မှုရရှိစေကြောင်းဒါပေမဲ့အမေရိကန်တို့ကအမြင့်ဆုံးဖိအားပေးမယ်ဆိုတဲ့ view ဟာအသုံးချနေတာကိုတော့အလွန်ခက်ခဲစေကြောင်းလည်းသူကပြောပါတယ်။ပြည်ပမှာအလုပ်လုပ်နေတဲ့မြောက်ကိုရီးယားနိုင်ငံသားတွေကပြန်လည်ပြစ်ဖို့တဲ့သူတို့ရဲ့လစာငွေကြေးကိုမြောက်ကိုရီးယားအစိုးရတိတ်ကိုလိုအပ်နေတဲ့နိုင်ငံသားငွေမှဖြစ်အသုံးချနိုင်ပါတယ်။မြောက်ကိုရီးယားအလုပ်သမားများစုဟာရုရှားအရှေ့ပြားဒေသမှာစားလို့ရေးလုပ်ငန်း၊တစ်ထုတ်လုပ်ရေး၊စိုက်ပျိုးရေးနဲ့အဝတ်ထည်ချုပ်လုပ်ငန်းတွေမှာအများဆုံးလုပ်ကိုင်နေကြတာဖြစ်ပါတယ်။အဲ့ဒီဒေသဟာရုရှားနိုင်ငံအတွင်းအလုပ်သမားအင်အားရှားပါယိုနယ်လာနေတဲ့ဒေသလည်းဖြစ်ပါတယ်။မြောက်ကိုရီးယားအပေါ်ကုလသမဂ္ဂချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုမှာကုလအဖွဲ့ဝင်နိုင်ငံတွေအနေနဲ့မြောက်ကိုရီးယားအလုပ်သမားတွေကိုနေရက်ကိုပြန်ပို့ရမယ်ဆိုတဲ့လိုက်နိုင်ရမယ့်အချက်ပါရှိပေမဲ့ရုရှားနိုင်ငံကအဲ့ဒီအချက်ကိုချိုးဖောက်နေကြောင်းဒီဇင်ဘာလ22ရက်နေ့ကထုတ်ပြန်တဲ့ American Congress လွှတ်တော်သုတေသနဌာနရဲ့အစီအခံစာမှာလည်းဖော်ပြပါရှိပါတယ်ခင်ဗျာ။
အိန္ဒိယနိုင်ငံရဲ့စိုက်ပျိုးမွေးမြူရေးလုပ်ငန်းကဏ္ဍပြန်လည်ဖွံ့ဖြိုးစေဖို့အစိုးရကဒေါ်လာတန်းထောင်နဲ့ချီသုံးဆွဲဖို့ပြင်ဆင်နေပါတယ်။အလုတ်အကိုင်းဖန်တီးရေးအတွက်အခြေခံအဆောက်အုံပိုင်းဆိုင်ရာမှာတိုးမြှင့်သုံးဆွဲမှာဖြစ်ပြီးအခွန်ကိုလည်းတိတိတတ်တာလျှော့ချမှာဖြစ်ပါတယ်။ဆယ်စုနှစ်တစ်ခုအတွင်းဖွံ့ဖြိုးမှုအဆိုးဆုံးအခြေအနေရောက်နေတဲ့စီးပွားရေးကိုမြှင့်တင်နိုင်ဖို့အခုလိုဆောင်ရွက်တာပါ။ဝင်ငွေတိုးစေရေးနဲ့ဝယ်ယူသုံးဆွဲနိုင်စွာမြင့်တင်ဖို့အသုံးစီချထားသုံးဆွဲမှာဖြစ်ကြောင်းဘန်ဒါယဝင်ကြီးနီယာမာလာစီတာရမန်ကစနေနေ့ကလွှတ်တော်ကိုတင်တဲ့2020ပြည်နှစ်အစိုးရအသုံးစီမှာအခုလိုပြောဆိုတာဖြစ်ပါတယ်။လူတွေလက်ထဲမှာငွေရှိဖို့အထူးသဖြင့်လူလက်တန်းစားပို့ပြီးတော့ဝင်ငွေပို့ပြီးတော့နှဲတဲ့လူလက်တန်းစားတွေရဲ့လက်ထဲမှာငွေရှိနေဖို့အသေးအချာဆောင်ရွက်လို့တယ်လို့လည်းဘန်ဒါယဝင်ကြီးကပြောဆိုပါတယ်။လွန်ခဲ့တဲ့6နှစ်အာဏာစပြီးယူခဲ့စဉ်ကဝန်ကြီးချုပ်နရင်ဒရာမိုဒီကအိန္ဒိယရဲ့စီးပွားရေးကိုတိုးတက်မှုအတွက်ဖြစ်ထွန်းဖို့အလို့အကန့်တန်းနဲ့ချီဖန်တီးဖို့ဂရုပြုထားတာဖြစ်ပေမဲ့ဝန်ကြီးချုပ်ဒုတိယသက်တမ်းအတွင်မှာတော့ဟိန္ဒူအမျိုးသားရေးအပေါ်မှာပိုပြီးအာရုံစိုက်တယ်လို့ဝေဖန်ခံနေရတဲ့ဝန်ကြီးချုပ်မိုဒီအတွက်စီးပွားရေးပြန်လည်နှုတ်ထစီရေးကအရေးကြီးနေတယ်လို့လည်းနိုင်ငံရေးသုံးသပ်သူတွေကပြောဆိုကြပါတယ
်။ Premier League ပွဲစဉ်25ကိုစနေနေ့ကစားကြတာမှာအမပေးစရာထိတ်ဆုံးမှာအခုချိန်ထိအခိုင်အမာဆက်ရှိနေတဲ့ဘာဘူးတင်ကဆောက်တမန်အသင်းကိုအင်ကွေးမှာ၄ဂိုးပြန်တဲ့အနိုင်ရသွားပါတယ်။မပေးစရာအဆင့်၃နဲ့၄မှာရှိတဲ့ Leicester နဲ့ Chelsea တို့ပွဲကတော့တစ်ဖက်၂ဂိုးစီနဲ့တည်ကြပါတယ်။ Manchester United အသင်းဟာအင်ကွေးမှာ Wolves ကိုအနိုင်မကစားနိုင်ပဲဂိုးမရှိတည်ကြတာကြောင့်ရော Sheffield က Palace ကိုအဝေးကွင်းမှာတဂိုးဂိုးမရှိတဲ့အနိုင်ရတာကြောင့်ပါအဆင့်၆ရောက်သွားပြီး Sheffield ကတော့အဆင့်၅ကိုတက်သွားပါတယ်။တခြားပွဲတွေမှာတော့ Bournemouth က Villa ကို၂ဂိုး၃ဂိုး Everton က Watford ကို၃ဂိုး၃ဂိုးနဲ့အနိုင်ရရှိပြီး Newcastle နဲ့ Norwich ကဂိုးမရှိတည်Westham နဲ့ Brighton တို့ကတစ်ဖက်၃ဂိုးစီနဲ့တည်ရလက်တွေထွက်ခဲ့ပါတယ်။တနင်္ဂနွေနေ့မှာ Burnley နဲ့ Arsenal, Spurs နဲ့ Man City တို့ကစားရဖို့ရှိပါတယ်။နောက်ထပ်၃ဘွယ်ကစားဖို့ကြံနေသေးတဲ့ Liverpool အသင်းဟာလက်ရှိအချိန်ထိတော့ Champion Flyer ပေါ်အလားအလာအကောင်းဆုံးအနေထားမှာရှိနေပါတယ်ခင်ဗျာ။
ရွှေ ပြောင်း အခြေချ သူ 363 ယောက်ကို ကယ်ဆယ်ထားတဲ့ အခု ညီ ပေးရဲ့ တင်မော့ က မြေထဲ ပင်လယ်ထဲ မှာ ရဲ့တော်ကြား ခုံမောင်းနေပြီး ကန့်ကတ်ခွင့်ရဖို့ စိတ်ကမ်းရှာနေပါတယ်။ Malta နိုင်ငံက ကန့်ကတ်ခွင့် ပေးဖို့ ပေးချခဲ့ပြီးတဲ့နောက် Italy နိုင်ငံက ကန့်ကတ်ခွင့်ပေးဖို့ မျှော်လင့်နေတာဖြစ်ပါတယ်။ Spain ကယ်ဆယ်ရေး တင်မော့ဖြစ်တဲ့ Open Arms Mission ရဲ့ အကြီးအကဲ Jared Kenney ကတော့ တင်မော့ ပေါ်မှာ ဆက်နှစ်ရက်ခါ ပြတ်လတ်သွားနိုင်တဲ့ အပေါ်စိုးရိမ်နေပါတယ်ရှင်။
Direct from Washington, the voice of America, VOA.
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်သိမ်းထိုင်တဲ့ကိုရဲမင်းထွန်းတို့ပြောပြခဲ့ကြတာပါခင်ဗျာ။အပတ်စဉ်ကဏ္ဍတွေမတန်ခင်အခုရင်ဆုံးမြန်မာနဲ့ဆိုင်တဲ့သတင်းလွှာတစ်ပုဒ်ကိုတင်ပြကြပါမယ်။မြန်မာနိုင်ငံသားတွေအပေါ်အမေရိကန်အစိုးရကပြည်ဝင်ခွင့်ဗီဇာတချို့ကန့်သတ်လိုက်တာကိုပြန်ရုပ်သိမ်းအောင်သတ်မှတ်ချက်တွေအတိုင်းပူပေါင်းလှုပ်ဆောင်သွားမယ်လို့အမေရိကန်နိုင်ငံဆိုင်ရာမြန်မာအသံအမတ်ကြီးကပြောလိုက်ပါတယ်။အခုလိုဗီဇာကန့်သတ်ချက်ကြောင့်အမေရိကန်ပြည်ထောင်စုကိုလာဖို့ပြင်နေကြတဲ့မြန်မာဒုက္ခသည်တွေအပါအဝင်မြန်မာနိုင်ငံသားတွေအတွက်နှိမ့်နာမှုဖြစ်စေတယ်လို့ဒုက္ခသည်ရေးဆောင်ရွက်သူတချို့ကသုံးသပ်ပါတယ်။အပြည့်အစုံကိုနားဆင်ကြည့်ပါခင်ဗျာ။အမေရိကန်ပြည်ထောင်စုရဲ့လူညုံရင်းနဲ့လူမှုဘဝဖူလုံရေးကိုကာကွယ်စောင့်ရှောက်ဖို့အတွက်သတင်းအချက်အလက်မျှဝေပေးဖို့အားနည်းတဲ့နိုင်ငံကနိုင်ငံသားတွေကိုပြည်ဝင်ခွင့်ဗီဇာကန့်သတ်ဖို့နိုင်ငံသားရေးဝန်ကြီးဌာနနဲ့အမိမြေလုံခြုံရေးဌာနကိုသမ္မတဒေါ်နယ်ထရန့်ကဇန်နဝါရီ31ရက်နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ပြီးညွှန်ကြားခဲ့တာပါအခုလိုကန့်သတ်လိုက်တဲ့အပေါ်သူဘယ်လိုနားလည်တယ်ဆိုတာအမေရိကန်နိုင်ငံဆိုင်ရာမြန်မာအသံအမကြီးဦးအောင်လင်းကရှင်းပြပါတယ
်အမေရိကန်အစိုးရအနေနဲ့မြန်မာနိုင်ငံနဲ့ဒီလူဝင်မှုကြီးကြပ်ရေးကိစ္စတွေမှာပူးပေါင်းဆောင်ရွက်နေတာလည်းရှိတယ်မြန်မာနိုင်ငံနဲ့ပူးပေါင်းဆောင်ရွက်တဲ့နေရာမှာသတ်မှတ်ထားတဲ့စံချိန်တွေကိုလိုအပ်တယ်လို့သူတို့ကသတ်မှတ်ထားတဲ့အတွက်ကြောင့်ကျွန်တော်တို့အပေါ်ကိုအခုလိုသမရိုက်အနေပြီးတော့လက်မှတ်ရေးထိုးပြီးတော့ထုတ်ပြန်လာလို့ဖော်ပြထားတာတွေ့ရပါတယ်။မြန်မာနိုင်ငံဆိုလို့ရှိရင်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံဖြစ်တယ်။ကုလသမဂ္ဂမှာလွန်ကျွင်းကောင်စီမှာဒီဂျမ်းဖက်မှုနဲ့ပတ်သက်နေတဲ့ပုံကိုယ်တွေနဲ့ပတ်သက်ပြီးတော့သတင်းမျှဝေတာအဲ့ဒီနေရာမှာလည်းမြန်မာနိုင်ငံကကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်နေပါတယ်။အခုအမေရိကန်ဆိုရသတ်မှတ်ထားတဲ့ဒီအဆင့်မြင့်တဲ့ဒီပညာတွေပေါ့ဗျာဟိုလောလောဆယ်ကတော့ဒီအီလက်ထရောနစ်နဲ့ပတ်သက်တဲ့တင်းအချက်လက်တွေမျှဝေတာတော့ဘာလို့ကတော့ကျွန်တော်တို့အနေနဲ့ကတော့ဒီဥစ္စာတွေကိုနိုင်ငံတကာစာချုပ်ပြီးဖို့အတွက်ကိုကျွန်တော်တို့လုပ်နေတဲ့အနေထားရှိပါတယ
်2020ဖေဖော်ဝါရီ21ရက်နေ့ကစပြီးမြန်မာနိုင်ငံသားတွေအတွက်ရွှေပြောင်းအခြေစိုက်ပြည်ဝင်ခွင့်ဗီဇာ immigrant visa နဲ့ DV visa တွေကိုထုတ်ပေးတော့မှာမဟုတ်ဘူးလို့ရန်ကုန်အမေရိကန်တန်ယုံကသတင်းထုတ်ပြန်ထားပါတယ်မြန်မာပြည်ရဲ့ဝန်ကြီးဌာနဟာနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုတွေမှာအားနည်းချက်ရှိနေတယ်လို့အမေရိကန်အင်ဒီယားနာပြည်နယ်ကဒုက္ခသည်အရေးကူညီဆောင်ရွက်နေသူဒေါက်တာရိုရင်းငါကထောက်ပြပါတယ
်အတိတ်ကပြည်ထဲပေါ့နော်စစ်အစိုးရလက်ထက်ကစပြီးတော့အခုဒီမိုကရေစီအစိုးရဖြစ်ပြီးမဲ့ဒါပြည်ထဲရေးကတော့ဒါစစ်တပ်ကနေတိုင်နေလို့မဖြစ်တဲ့သူရဲ့ပူးပေါင်းဆောင်ရွက်မှု Interpol နဲ့ဆက်ဆံမှုအချက်လက်တွေတွင်းမှုတော့တော်တော်လေးကိုအာမေမေလို့ကျွန်တော်ထင်တယ်ခံမှန်းတယ်အဲဒါကြောင့်အမေရိကန်နေဒီထောက်ပြတဲ့အဲ့ဒီတစ်ချက်ကလည်းဒီမှန်ကမယ်လို့ထင်တယ်အဓိကတော့ဒီထဲဌာနနဲ့ရဲဌာနနဲ့အမေရိကန်အစိုးရနဲ့နိုင်ငံတကာနဲ့ပူးပေါင်းဖို့လိုလိမ့်မယ်လို့ထင်တယ
်ဒါပေမဲ့လည်းအမေရိကန်ရဲ့ပြည်ဝင်ခွင့်ဗီဇာပိတ်ပင်မှုဟာယာယီတာဖြစ်ပြီးမြန်မာနိုင်ငံသားတွေအပေါ်ကန့်သတ်မှုကနေပြန်ယူသိမ်းအောင်သတ်မှတ်ချက်တွေနဲ့အညီအမေရိကန်နဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့တန်မာကြီးဦးအောင်လင်းကပြောပါတယ်
ဒီဥစားကလည်းအစဉ်အမြဲသာဝရဆိုမဟုတ်ဘူးဆိုတဲ့ဟာလည်းသူတို့အတိအလင်းပေါ်ပြထားတာရှိပါတယ်။နောက်ပြီးတော့အခုဟာကဆိုလို့ရှိရင်လည်းပြိပင်ထားတယ်ဆိုတဲ့ဟာတဲ့ suspend လုပ်ထားတယ်ဆိုတဲ့ရပ်ဆိုင်းထားတယ်ဆိုတဲ့အသုံးလုံးကိုသူတို့သုံးတာတွေ့ရပါတယ်။ဒါကြောင့်မို့အမြဲတမ်းနိုင်ငံထိတွေ့ပြီးတော့သူတို့ပြန်လည်ပြီးတော့သုံးသပ်ပြီးတော့တနည်းကြမယ်ဆိုလို့ရှိရင်တော့သူတို့ရဲ့ယက်တီချက်တွေသူတို့ရဲ့သဝါဒတွေကြောင်းလဲဖို့အတွက်လည်းရှိနိုင်ပါတယ်လို့ကျွန်တော်အနေနဲ့ကတော့ယူဆပါတယ်။
အခုလိုဗီဇာကန့်သတ်ချက်ကြောင့်အမေရိကန်ပြည်ထောင်စုကိုလာဖို့ပြင်နေကြတဲ့ဒုက္ခသည်တွေအပါအဝင်မြန်မာနိုင်ငံသားတွေအတွက်နှိမ့်နာမှုဖြစ်သွားစေတယ်လို့ဒေါက်တာရိုဒင်းငါကပြောပါတယ်
။အာတတော်ကိုစိတ်မကောင်းဖြစ်ပါတယ်။အဲ့လိုပိတ်တင်ချင်းအဖြစ်ကျွန်တော်တို့မလေးရှားနဲ့အိန္ဒိယထိုင်းနဲ့စတဲ့ဘာလို့မှအမေရိကန်ကိုဝင်ဖို့ဒီဒုက္ခတွေစခန်းပေါ့နော်ရီဖျူဂျီကနေတဆင့်ရှောက်တဲ့လူတွေအားလုံးကလာလို့မရတော့တဲ့အခြေအနေဖြစ်သွားမယ်။ကျွန်တော်အမေရိကကိုရီဖျူဂျီနဲ့ရောက်လာပြီးတော့ဗမာပြည်သွားပြီးတော့မိမသွားอยู่တာယောက်ျားသွားอยู่တာပေါ့နော်သူတို့မိမကိုခေါ်တာ အဲ့ဒါလည်းအားလုံးကမလာနိုင်တော့ဘူးဖြစ်သွားမယ်။နောက်တရားချက်ကတော့ဒီအမေရိကန်ရီဖျူဂျီနေနဲ့ရောက်ပြီးတော့နိုင်ငံသားဖြစ်ပြီးတဲ့နောက်မှာအဖေအမေညီကိုမောင်နှမတွေကိုခေါ်တဲ့လူတွေအဲ့ဒါသူတို့ရဲ့ဆွေမျိုးကိုခေါ်တဲ့ဟာတွေကဒီဗီဇာမရတော့ဘူးပေါ့နော်။ဆိုတော့တော်တော်လေးကိုထိခိုက်သွားမယ်ဒါစိတ်မကောင်းပါဘူး
။လက်တလောပြည်ဝင်ခွင့်ဗီဇာကန့်သတ်တဲ့အထက်မှာကျောင်းသားဗီဇာ၊ကြီးသွားဗီဇာ၊အလုပ်လုပ်ခွင့်နဲ့စီးပွားရေးဗီဇာစတာတွေကတော့ကန့်သတ်တဲ့အထက်ပါဝင်ခြင်းမရှိပါဘူး။အခုကန့်သတ်လိုက်တဲ့ immigrant visa နဲ့ DB visa အမျိုးအစားတွေကိုလည်းလူပုဂ္ဂိုလ်တဦးချင်းရဲ့အကြောင်းကိစ္စပေါ်မူတည်ပြီးချွင်းချက်နဲ့ဖြေလျှော့ပေးဖို့ရှိသလိုအဲ့လိုဖြေလျှော့ပေးမပေးဆိုတာကိုအမေရိကန်ကောင်စစ်ဝန်ကဆုံးဖြတ်သွားမယ်လို့ရန်ကုန်အမေရိကန်တန်ယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။ဒီရဲ့ဒင်းငွေနေနေမနေ့ခင်အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်အခုတော့ Frontier မြန်မာမီဒီယာကပေးပို့တဲ့ဒုအတန်ကန္နအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့စကိုင်းတိုင်းကတေးနီစီမံကိန်းကြောင့်ရေညင်ညမ်းမှုပြဿနာဘယ်လိုရှိမလဲဆိုတဲ့အကြောင်းကိုတင်ဆက်ထားပါတယ်
မင်္ဂလာပါရှင်ဒို့အတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ကျမကတော့စာနေပါစကိုင်းတိုင်းဒေသကြီးကံကုန်ကျေးရွာမှာတော့မြေအောက်ရေတွေကြောင့်ဝက်စားတွေလျှော်တဲ့အခါမှာအယောင်ပြောင်းသွားတာတွေရှိသလိုရေနဲ့ထိတွေ့တဲ့အခါမှာလည်းအရေပြားတွေခြောက်သွေ့ပြီးပကြအပ်တာတွေကိုကြုံတွေ့လာခဲ့တာ10နှစ်ကြာအောင်ရှိနေပါပြီရွာသားတွေကတော့ဒီလိုဖြစ်တာဟာကျင်းနီစီမံကိန်းကြောင့်ဖြစ်တယ်လို့အပြစ်တင်ကြပါတယ်သူတို့ကရေရင်းမြစ်ကောင်းတွေရရှိဖို့ကိုလည်းရှာဖွေနေကြပါတယ်။ဒီတစ်ပတ်မှာတော့မိဖက်မီဒီယာဖြစ်တဲ့ငုံရွာကိစက်နဲ့ဒို့အတန်တို့ဟာသူတို့ကြေးရွာမှာရေရင်းမြစ်ကောင်းတွေရရှိဖို့အတွက်တိုက်ပွဲဝင်နေကြတဲ့ရွာသားတွေနဲ့စကားပြောခဲ့ပါတယ်။ဒီဆောင်မကိုငုံရွာကိစက်မှသတင်းတောက်အီအီမွန်ကရေးသားထားပြီးကိုတီဂျီအေးကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်
။ကောင်းကောင်းကြီးရချင်းနေပြေရရှိရေးကောင်းကောင်းကြီးရချင်းနေပြေရရှိရေး
မုံရွာမြို့တပကံချင်းနွဲ့မြစ်နောက်ဖက်မှာရှိတဲ့ကံကုန်းကျေးရွာနေမှာ2010ခုနှစ်ကကျေးနီစီမံကိန်းတကြော့ပြန်ဆက်လာပြီးတဲ့နောက်ပိုင်းမှာတော့တောက်သုံးရီတွေအငန်တက်ကဲလာတာကိုဒေသခံတွေစတင်သတိထားမိလာကြပါတယ်။နေအိမ်တွေကစီပိုင်းတွေထဲဖြည့်ထားတဲ့ရေတွေဟာစားပြင်လို့အဖြူရောင်ကျိုးတွေတက်လာတာတွေအဲ့ဒီရေသုံးပြီးလျှော်တဲ့အုတ်တွေဟာလည်းအစွန်းထင်းတွေရှိလာတာကိုဒေသခံတွေကတိတိတသာသတိပြုမိလာကြတာပါ။
မော်တာနဲ့ဆုပ်လေကြီးတွေကြတော့လေခမင်းချက်လို့မရဘူးဝှက်ချော်လို့မရဘူးရေချိုးရုံတက်တက်ပဲရေစွာလဲတာတချို့ဆိုရင်လို့ရှိရင်မကြအဲရာနေတော့အကွက်လေးတော့ပါတော့အမှုထားတယ
်ကံကုန်းကြီးရွာနေတော်အေးတန်းကသူတို့ရွာသားတွေကြုံတွေ့နေရတဲ့အခြေအနေတွေကိုပြောပြသွားတာလည်းဖြစ်ပါတယ်လွန်ခဲ့တဲ့10နှစ်လောက်ကတည်းကကံကုန်းရွာနဲ့နှစ်မိုင်ကွာမှာမြမရန်စီကျင်းနီကုမ္ပဏီဟာစပယ်တောင်နဲ့ကျေးစင်တောင်မှာကျေးတူတူဖို့ရေးစီမံကိန်းနဲ့အတူအဆစ်ဆက်ရုံလက်ပတ်ခြင်းကစပြီးပတ်ဝန်းကျင်ကျေးရွာတွေမှာတောက်သုံးရီဟာအရင်ကနဲ့မတူပဲတိတိတသာပြောင်းလဲလာတာကိုသူတို့သတိပြုမိလာတယ်လို့ဒေါ်အေးတန်းကဆိုပါတယ်။အဲ့ဒီဒေတာကတောက်သုံးရီအကြီးသေးဟာကြာဆင်းလာကြောင်း2013ခုနှစ်မှာဒေါ်အောင်ဆန်းစုကြည်ရဲ့အစီရင်ခံစာထွက်ပေါ်လာပြီးနောက်ပိုင်းမှာတော့ဒေတာခံတွေကပိုပြီးစိုးရိမ်လာကြပါတယ်။သူတို့အနေနဲ့မြေအောက်ရေကိုမတုံဆွဲရဲတော့တဲ့နောက်ပိုင်းမှာတော့တောက်ရီအတွက်တခြားနေရာကယူနေရတယ်လို့သုံးရီအတွက်လည်းဂျမားချောင်းကယူနေရတာပါ။ကုမ္ပဏီကနေဒေတာဖွံ့ဖြိုးရေးအတွက်ရတဲ့ထောက်ပံ့ငွေနဲ့ကားလန်6000ဆန့်ရေကန်တိဆောက်ပြီးဂျမားချောင်းကရေကိုအင်အရောက်ပိုက်သွဲတန်းစနစ်နဲ့လှုပ်ထားတယ်လို့ဒေတာခန်တူဖြစ်တဲ့ကိုမိုးခိုင်ကပြောပါတယ်
။ကျွန်တော်မျိုးရဖို့အတွက်ကုမ္ပဏီနဲ့3ချိန်ဆွေးနွေးဘူးတဲ့။စက်ဖက်ဆက်ချက်ဘာဖြစ်ကိုတုံးမလို့ဆိုတော့ကျွန်တော်ကကျွန်တော်မျိုးရရှိဖို့အတွက်ကျွန်တော်တို့ကစဆွေးနွေးတာပေါ့။ဆွေးနွေးတဲ့အချိန်မှာသူကအဲဒီလိုပိုက်လိုက်ရတော့မပေးနိုင်ဘူး။ကျွန်တော်တို့သွားတယ်လို့ပြောနိုင်တယ်ဆိုတော့ဒီကဘာဖြစ်ကိုနှစ်နှစ်ကဒီနဲ့နှစ်စာထုတ်ပြီးမယ်ပေါ့ကျူးနှစ်စာကျူးထုတ်ပြီးတာပေါ့ဗျာအဲ့တော့နှစ်စာကျူးထုတ်ပြီးမယ်အခုအခုဖြည့်ဆိုတော့ကျွန်တော်တို့ဆင်းနှစ်နှစ်ကနေပြီးတိုင်းတာလိုက်တဲ့အခါကျကျွန်တော်တို့အဲ့ဒီနေနဲ့မလုံတော့တဲ့ကျကျွန်တော်တို့ကဇမားချောင်းကနေလုံလိုက်တယ်ဒီမျိုးရောက်ရစာရင်ဇမားချောင်းကြီးရတော့တယ်ဆိုပြီးဇမားချောင်းကြီးတုံးလိုက်တာပေါ့
တောက်သုံးရီရရှိရေးအတွက်ကုမ္ပဏီတွေကနေရတဲ့ဒေတာဖွံ့ဖြိုးရေးရန်ပုံငွေနှစ်နှစ်နီးပါးစာဖြစ်တဲ့7,500လောက်သုံးစွဲခဲ့တယ်လို့လည်းသူကဆိုပါတယ်ချင်းနှင်းမြေကိုတန့်စင်ပြီးထုတ်ယူသုံးဆွဲဖို့ဆိုရင်တော့7,000လောက်ကုန်ကျနိုင်တာကြောင့်နိစ္စရာဂျမားချောင်းစီကနေပဲရေရယူဖြန့်ဝေပေးခဲ့တာလို့လည်းဆိုပါတယ
်။အဲဂျမားချောင်းရဲ့ကြာမိုးရာကြတော့လမ်းနေရာရေအိုင်နာတွေဟိုပါပြရပြီးရှိတယ်ပေါ့။ဒါကလည်း ီလိုတော့လို့ခက်ခဲနေပြီးတော့ကွန်ကရစ်လမ်းတွေပါနေဆင်းဆုံးကြရည်ရကျွန်တော်တို့ကဒီရရတဲ့ပြဿနာဒီရေလုံးရတာနဲ့အဲ့ဒီလမ်းမဆက်တဲ့ရေလောမဲ့လုပ်တွေကတောင်းနေတယ
်စီမံကိန်းပြန်စပြီးနောက်ပိုင်းတွေမှာတော့ဒေသခံတွေတုံ့ဆွဲနေတဲ့ရေဟာအကြီးအသေးတာမကရေထွက်အားပါညော့နေလာတယ်လို့လည်းဒေါ်အေးတန်းကပြောပါတယ်
တွင်းနေရတူးထားတယ်ဒီဘက်ကဟိုဘောတော့လုပ်ငန်းတွေလုပ်တဲ့ချိန်ကျတော့တွင်းနေအလိုအလျောက်ကိုခန်းသွားတာကျွန်တော်တို့ဒီမှာတော့တောင်30ကျော်ပေါ့နော်တောင်30ကျော်ယူနေအိမ်ပေါင်းစီမြင်တုံးနေကြတာပဲဒါရေမင်းတွင်းရှိ56ရင်တုံးလို့ရတယ်အခုကျတော့အားလုံးကလည်းစမ်းဆုပ်သွားတဲ့ဘောပေါ့ဒီကလုပ်ငန်းတွေလုပ်လာလိုက်တွင်းနေအလိုအလျောက်ခန်းသွားတယ်ဒီခုမော်တာချင်းတူးပြန်တော့လေမော်တာချင်းကတော့တောင်နဲ့မပြီးတော့ကျတော့နော်ဝင်ရမ်းတတ်နိုင်တဲ့လူကတူးလို့ရတယ်ငွေရမ်းတတ်နိုင်တဲ့လူကျတော့မတုံးရဘူးပေါ့နော်တုံးတဲ့အိမ်ကဝင်တောင်းတုံးရတာပေါ့
လက်ရှိအချိန်မှာအဝေးစီတွင်ရေရဖို့ဆိုရင်ပေ80ကနေ80လောက်ထိတူးခြားရပါတယ်။ဒေါ်အေးသားနဲ့သူ့အိမ်လေးချင်းတွေကတော့ရေရှားပမှုပြဿနာဟာဒီတက်ထုကုမ္ပဏီတွေကြောင့်ဖြစ်တယ်လို့အပြစ်တင်မဆုံးပါဘူး။ရမားချောင်းကအချိန်မရွေးရေစီးစစ်မှုညှော်နေနိုင်တာဒါမှမဟုတ်ရေခန်းချောက်လာနိုင်တာကြောင့်ဒေသခံတွေဟာဒီချောင်းကရေကိုရေရှည်မှာအသုံးပြုလို့မရနိုင်ပါကိုစိုးရိမ်နေကြပါတယ်။မြေအောက်ရေသုံးဆွဲလို့မရတော့တဲ့နောက်ပိုင်းဒေသခံတွေဟာသူရွာကနေနှစ်မိုင်လောက်ဝေးတဲ့ရန်စီတက်ထုဆက်ယုံနဲ့ဂျပန်ပတိလိတ်ဆက်ယုံတွေကနေယူသုံးနေရတာပါအဲ့ဒီကတောက်ရီကိုစပိန်တွေမော်တော်ဆိုင်ကယ်တွေတုံးဘိန်းတွေထော်လာဂျီတွေနွားလဲတွေနဲ့တည်ကြရပါတယ်တချို့ကတော့ရေတက်ဝယ်တောက်ကြတယ်လို့လည်းဆိုပါတယ်မိသားစုဝင်၃ယောက်သာရှိတဲ့ကိုမိုးခိုင်တို့အဖို့တော့တောက်ရီလုံလုံလောက်လောက်ခတ်ထားနိုင်ဖို့အရေးအခက်ခဲရှိတယ်လို့ဆိုပါတယ်
ကျွန်တော်တို့မအားတော့မခနိုင်ကျွန်တော်ဒါအကြောင်းပေးရပြန်တဲ့ရုပ်ကိုဆက်ပြတင်ရတဲ့ထဲပါရဲ့အဲ့လိုမျိုးလုပ်ရကျွန်တော်၃ယောက်ထဲရှိရတာ၃ယောက်ထဲတောင်မှတစ်ခါတလေရေးပြသေးတယ်တောက်ရအဲဆာကမကြီးတဲ့အိမ်ကြီးကဘူးဆိုးတာပါတညာထော်လာကြည့်တော့လူကြုံပြီးဆက်ထားမျိုးတွေအဲ့လိုမျိုးတွေလိုက်ကြတယ
်ဒေတာခံတွေကတော့ချင်းနှမြစ်ကနေတောက်သုံးရေးရဖို့ကုမ္ပဏီနဲ့အစိုးရနှစ်ဖက်လုံးကိုတောင်းဆိုထားတာအချိန်အတော်ကြာနေပါပြီဘေကျင်းခြေဆိုင်ဝမ်ပေါင်တက်တုကုမ္ပဏီရဲ့လုပ်ငန်းအခွဲတစ်ခုဖြစ်တဲ့မြန်မာရန်စီကျင်းနီကုမ္ပဏီကတော့ချင်းနှမြစ်ရရှိဖို့အတွက်သူတို့ရွာအနီးကနေပိုက်လိုင်းတွေတလိုင်းပြီးတလိုင်းဆွဲနေပြီမဲ့သူတို့တောင်းဆိုထားတာကိုတော့အခုထိလစ်လျူရှုခံနေရဆဲပါ။သကိုင်းတိုင်းဒေသကြီးစီပင်ဝင်းကြီးဦးမြင့်ကြည်ကတော့ဒီစီမံကိန်းတစ်ဝက်ကဒေသခံတွေကိုတောက်သုံးရထောက်ပံ့နိုင်ရင်းနဲ့ပတ်သက်ပြီးကြုံတွေ့နေရတဲ့စိန်ခေါ်မှုတွေကိုလည်းအခုလိုပြောပြပါဗါး။ဟိ
ုပေးလို့လည်းမရဘူး။ဆက်ရုံမကြီးမလောက်ဘူး။ဆိုတော့ဒီဟာကတောက်ရည်တက်ကဒီကနေပြီးတော့ပေးမယ်ဆိုပြောရဲပေးလို့မရဘူးအကုန်လုံးစီမံရလာလေအဲ့ဒီကတောက်သုံးရည်ရမှုတက်ကစီမံကိန်းတစ်ခုရှိတယ်အဲ့ဒါကတော့သူ blue sky နဲ့အဲစာပေလေးစဉ်းပြီးခင်းလိုက်နိုင်နေက
ြစီစဉ်ထားတဲ့ရေပေးဝေရေးစီမံချက်ဘယ်တော့စတင်မယ်ဆိုတာသူကအသေးစိတ်ပြောပြခဲ့ကြတော့မရှိပါဘူးလွန်ခဲ့တဲ့လကဒေသခံ150လောက်ဟာမြမရန်စီကျင်းနီကုမ္ပဏီကိုဆန္ဒပြခဲ့ကြပြီးသူတို့ရွာအတွက်ရေလုံလုံလောက်ပေးဖို့တောင်းဆိုခဲ့ကြပါတယ်ဒါပေမဲ့သူတို့ရဲ့တောင်းဆိုမှုတွေဟာအရာမတင်ဖြစ်ခဲ့ပြန်ပါတယ်။တောက်သွင်းရရရှိဖို့ဒေသခံအစိုးရအနေနဲ့ကုမ္ပဏီကိုတိတိကျကျသာကင်တွယ်မယ်ဆိုရင်သူတို့ရဲ့တောင်းဆိုချက်တွေဖြစ်လာနိုင်ခြေရှိတယ်လို့လည်းရွာသားတွေကယုံကြည်နေကြပါတယ်။အခုအချိန်ထိတော့ဒေသခံတွေဟာတောက်သွင်းရအခက်အခဲဖြစ်နေစေပ
ါ။ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒို့အတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့မုံရွာကိစ္စမှသတင်းတောက်အီမွန်ကိုတီဂျီအေဇာနီနဲ့ဂျယ်ရက်တောင်နေတို့ဖြစ်ပါတယ်။အပတ်စဉ်ခြားသာရင်းနေတိုင်းတင်ဆက်ပေးနေတဲ့ဒို့အတန်အတန်လှည့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒို့အတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube, iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်ပြီးသောတာရှင်တွေရဲ့အမြင်တွေကိုလည်းပါဝင်ရေးသားနိုင်ပါတယ်။ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့အမေရိကန်တန်ယုံတို့ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တဲတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်ဒီမှာလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
Frontier မြန်မာသတင်းမီဒီယာတင်ဆက်တဲ့ဒို့အတန်အစီအစဉ်ကိုနားဆင်ကြရတာပါ VOA ကိုနားဆင်နေတဲ့အတွက်ကျေးဇူးပါ
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American တန်ကနေအခုထုတ်လွှင့်နေတဲ့တနင်္ဂနွေနေ့မနေ့ခင်းအစီအစဉ်ကိုမနေ့9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9439လိုင်းဒိုမီတာ48 kHz 6153အပြင်လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ထုတ်လွှင့်နေတာဖြစ်ပါတယ်အခုတော့စနေနေ့ည VOA ရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ပြန်လည်ထုတ်လွှင့်ဖို့အချိန်ရောက်လာပါပြီ။အငင်းပွားစရာဖြစ်နေတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုဒုတိယအကြိမ်ပြင်ဆင်မဲ့ဥပဒေမူကြမ်းဒီသတင်းပတ်ထဲမှာထုတ်ပြန်လိုက်ပါတယ်။ဖွဲ့စည်းပုံပြင်ရေး NLD ပါတီကဥဆောင်ကြိုးပမ်းနေတာတွေဘယ်လောက်ထိအောင်မြင်နိုင်ပါသလဲ။ဘယ်လိုစိန်ခေါ်မှုတွေကြုံနိုင်ပါသလဲဆိုတာတွေကိုစနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာကိုအောင်လွင်ဦးဆွေးနွေးတင်ဆက်ထားပါတယ်။
မင်္ဂလာခင်ဗျာဒီနေ့တဲ့လေးလိုက်စစ်စစ်မှာတော့2008ဖွဲ့စည်းပုံပြင်နိုင်မဲ့အလားအလာနဲ့ပတ်သက်လို့ဆွေးနွေးသွားမှာပါအငင်းပွားစရာဖြစ်နေရတဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုဒုတိယအကြိမ်ပြင်ဆင်မဲ့ဥပဒေမူကြမ်းဒီသတင်းပတ်ထဲမှာပဲထုတ်ပြန်ပါတယ်နိုင်ငံရေးမှာစစ်တပ်ရဲ့အခမ်းအနားကိုရှော့ချဖို့အပါအဝင်ဖွဲ့စည်းပုံပြင်ဆင်ရေးအတွက်အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကဥဆောင်ကြိုးပမ်းနေရတဲ့ဟာဘလောက်ထိအောင်မြင်နိုင်တယ်လဲဘလို့စိန်ခေါ်မှုတွေအခက်အခဲတွေကြုံရနိုင်တယ်လဲဆိုတာတွေကိုဆွေးနွေးမှာပါကျွန်တော်တို့ပြင်နိုင်ဆွေးနွေးဖို့အတွက်ဒီဥပဒေပညာရှင်ဦးသိန်းသိန်းကိုနောက်နိုင်ငံရေးလေလံသုံးသက်သူဒေါက်တာရံမျိုးသိန်းတို့ကိုဖိတ်ကြားထားပါတယ်။ဆိုတော့ကျွန်တော်တို့ဒီပြည်내ဆွေးနွေးမဲ့အထက်ဒေါက်တာရံမျိုးသိန်းတို့လေးလိုက်မော်ရောက်နေပါပြီ။ဦးသိန်းသိန်းကိုတော့ကျွန်တော်တို့ဆက်သွယ်လို့မရသေးပါဘူး။ဆက်သွယ်ကိုဆက်ပြီးစူးစမ်းနေတော့မှာဆိုတော့အရင်ဆုံးတော့ကျွန်တော်ဒီလွတ်တော်ဟိုမှာအခုဒီတင်သွားတဲ့မူကြမ်းနဲ့ပတ်သက်လို့ဒီပြည်내ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့သုံးသက်ချက်ကိုကြားချင်ပါတယ်။ဆိုတော့ဒီလွတ်တော်တတိယတန်းအစပြီးတော့ပေါ့လေဒီတက်မတော်သားကိုစရဲပါဝင်မှုအချို့ကိုတစင်းချင်းဒီ short chart ကိုအပါအဝင်ဒီနိုင်ငံရေးမှာစစ်တပ်ကနေရာယူထားတာတွေကို short chart ဖို့တွေလည်းဒီထဲမှာပါပါတယ်ဆိုတော့ဒေါက်တာရေမျိုးသိန်းခင်ဗျအရေးကြီးတဲ့ကိစ္စတွေဒီထဲမှာဘလောက်များပါတယ်လဲပေါ့လေအခုဒီပြည်စင်မဲ့ဥပဒေကြမ်းထဲမှာဒီတိုင်းပြည်အတွက်လိုအပ်နေတဲ့အရေးကြီးတဲ့ကိစ္စမျိုးတွေဘလောက်ထိပါတယ်လို့ဘလောက်ထိခြုံငုံမိတယ်လို့များသုံးသပ်လို့ရမလဲခင်ဗျအ
ဲကျွန်တော်မြင်တာကတော့ဒီကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအကြောင်းထဲမှာဒီဖွဲ့စည်းပုံအခြေခံဥပဒေအကြံပေးဟာအင်မတန်မှအရေးကြီးတဲ့ဟိုအဆက်တဆက်လို့မြင်ပါလေ။ဒါရှိဒီပြည်သူ့ခြေကဥပဒေ2008ခုနှစ်ပြင်ဆင်ရေးပြည်ထောင်စုကော်မတီကနေဟောလုံလုံရပိုင်းကတင်သွင်းရတဲ့ဒီဥပဒေကနှစ်ရက်ကိုကြည့်မယ်ဆိုရင်ဟောအဓိကအားဖြင့်တော့ဒီတက်မော်ရဲ့နိုင်ငံရေးမှာပါဝင်မှုကိုရှော့ချဖို့ရေဟောအမျိုးသားကာကွယ်ရေးနဲ့ဒေသကြီးကောင်စီရဲ့အခမ်းအနားကိုမဖိနှိပ်ဖို့ရေဒါမျိုး state of emergency ဆိုတော့ကျွန်တော်တို့အရေးပေါ်အခြေအနေတွေမှာဟောကမ္ဘာ့ဘက်ပြည်ထောင်စုလွတ်တော်ရဲ့အခမ်းအနားကိုပြင်ပြင်ဖို့ရယ်ဘာလို့ဖြစ်ရောက်ချေတဲ့ဥပဒေပြင်ဆင်တဲ့ကိစ္စမှာရွေးကောက်ခံလွတ်တော်ကိုယ်စားလှယ်တွေရဲ့အဆုံးဖြတ်ကိုရှေ့တန်းတင်ဖို့အဲဒီကိစ္စတွေအဓိကဆောင်ပေးပြီးတော့တင်ထားတာကိုတွေ့ရပါတယ်။အားလုံးရဲ့တစ်ခုအနေနဲ့ပြောရမယ်ဆိုရင်တော့ဒါကျွန်တော်တို့တွားနေတဲ့နိုင်ငံရေးပန်းနိုင်ဟာဒီမိုကရေစီနဲ့ဆက်သွယ်ပြည်ထောင်စုတည်ဆောက်ရေးတာအဲ့ဒါဘာကြီးဒီအခါတည်းဒီချက်နဲ့ဥပဒေကျန်နေရမှာဒီ federal ကိုဥပဒေလည်းပေါ့လေဒီပြည်နယ်တွေရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုယ်ကျမဒီတိုင်းခွင့်တွေကိုအာဏာခံချက်ပေးနိုင်တဲ့အဲ့ဒီဘောင်တွေကိုချက်ထွင်ပေးနိုင်တဲ့ပြည်စင်ချက်မျိုးတွေကိုအားနည်းတာကိုတွေ့ရပါတယ်အဲ့တော့ဒီပြည်စင်ချက်ဟာနော်ဒီမိုကရေစီကတော့ဒီအောင်စုတည်ဆောက်ရေးဟာကျွန်တော်တို့လက်ရှိပေါ်ဆောင်နေတဲ့ငင်းငင်းလေးလုပ်ငန်းစဉ်နဲ့တိုက်ရိုက်ဆက်ဆက်နေပါတယ်။ဒီငင်းငင်းလေးလုပ်ငန်းစဉ်ဒီမိုကရေစီဘက်ကဒီအောင်စုတည်ဆောက်ရေးနဲ့ဖက်ပြီးတော့အခြေခံဥပဒေအကျက်အတဲဟာ နော်တရားနဲ့တစ်ခုနဲ့တစ်ခုအပြန်အလှန်ချိတ်ဆက်နေတဲ့အတွက်ကြောင့်မလို့နော်ဒီလိုဒီမိုကရေစီဖက်ဒရယ်ပြည်တော်စုတည်ဆောက်ရေးနိုင်ငံမှာနော်ဖက်ဒရယ်ရေးရာကိစ္စတွေကိုရှေ့တန်းမတင်နိုင်တာဟာကြီးမားတယ
်ဆိုတော့ကိုရံမျိုးတဲ့ရတော့ကျွန်တော်တို့ဒီကိုပေါ်လေးအကျဉ်းမင်းအဖြစ်ရာခိုင်နှုန်းအဖြစ်တွက်ကြည့်မယ်ဆိုရင်အခုဒီတိုင်းပြည်အတွက်အရေးကြီးတဲ့ကိစ္စတွေကိုအခုဒီပြင်ဆင်ချက်တွေကဘလောက်ရာခိုင်နှုန်းလောက်များဟိုခြုံငုံမိများပြောလို့ရမလဲ
အဲကျွန်တော်အမြင်ကတော့လက်ရှိပေါ်လေးတိုင်းပြည်အတွက်ဒီအင်တာနက်အရေးကြီးတဲ့ဒီဟိုအခြေအနေဒီတွေကပေါ်လေးတခုဖြစ်တဲ့ဒီဟိုတက်မတော်ကနိုင်ငံရေးကနေပြီးတော့ဒီဟိုနိုင်ငံရေးမှာပါဝင်မှုကိုနော်အဆုံးသတ်ဖို့နောက်ပြီးတော့ဒီမိုကရေစီဖြစ်ဖြစ်ပေါ်လေးဖြစ်ပေါ်တဲ့မှာအဆုံးချက်တွေကိုပြုနိုင်လို့ဆိုတဲ့ဘက်ကတော့အဥပဒေထားတာတွေ့ရပါတယ်အဲ့တော့ဂျီနီယာအဖြစ်ပြောရင်တော့ကျွန်တော်မြင်တာတော့ဥမာရေးပေးရခိုင်နိုးလောက်တော့အရေးကြီးတဲ့ကိစ္စတွေပါဝင်ပြီးတော့ကျန်တဲ့ဒီအဓိကကြတဲ့60ရာခိုင်နိုးလောက်တော့လိဟာနေသေးတယ်လို့ကျွန်တော်အမြင်ပါတယ်နောက်တစ်ခုကလက်ရှိဖွဲ့စည်းပုံအခြေခံဥပဒေရဲ့အချက်သေးကဘယ်လောက်ပဲဒီကုလေချမ်းထဲမှာနော်မဖြစ်မလို့ပြင်ရမယ့်အချက်တွေပြင်ပြီးဖြစ်စေနော်ပြည်အောင်စုလွတ်တော်မှာမဲခွဲဆုံးဖြတ်တဲ့အခါကျတော့85ရာခိုင်နိုးကျော်ရမှကျေးဇူးမူပါအတူချက်မှာဖြစ်တဲ့အခါကျတော့တမတော်ကမထောက်ခံရင်ဘလို့မှပြင်လို့မရတဲ့အချက်အသေးကြီးကလည်းရှိနေပါတယ်အဲ့ဒီအခါကျတော့လက်ရှိခွင့်ပြုအခြေခံဥပဒေအချက်အသေးကိုကျွန်တော်တို့ကြော်လွားဖို့စဉ်းစားတဲ့နေရာမှာဟောအရက်ဖက်စစ်ဖက်ဆက်ဆံရေးဟာအင်တာနက်မှာရေးကြီးပါတယ်အရက်ဖက်ခေါင်းဆောင်တွေနဲ့စစ်ဖက်ခေါင်းဆောင်တွေကြားမှာတွဲမွေနေနေအချိန်နဲ့ညီနိုင်ဆွေးနွေးပြီးတော့နိုင်ငံရေးအရသဘောတူညီချက်တွေရအောင်လုပ်ပြီးတော့အဲ့ဒီအခိုင်အမာကနေပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုချင်းကစဉ်းစားနိုင်တယ်ဆိုရင်ပို့ပြီးတော့လက်တွေ့ကြမယ်ပို့ပြီးတော့အသေးပဲရှိနေမယ်လို့မြင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဥပဒေပညာရှင်ဦးသိန်းတန်းဦးလည်းအခုကျွန်တော်တို့ဆက်သွယ်လို့ရပါပြီဆိုတော့ဆရာဦးသိန်းတန်းဦးရေအခုကျွန်တော်တို့ဒီပြင်ဆင်မဲ့ဥပဒေမူကျမ်းမှာပေါ့လေဟိုပါဝင်တာတွေကတော့ဒီလွတ်တော်တတိယတန်းအစပြီးတက်မတော်သား90တွေကိုဟိုစင်ချင်းလျှော့ချသွားဖို့ပါဝင်ပေါ့လေနိုင်ငံရေးမှာစစ်တပ်ကနေရာယူထားတွေကိုလျှော့ချဖို့လည်းပါပါတယ်ဆိုတော့ဟိုရေဝီရသုံးသပ်မယ်ဆိုရင်ဒီဥပဒေကျမ်းပေါ့လေတိုင်းပြည်အတွက်အရေးကြီးတဲ့ကိစ္စတွေမှာဘလောက်ထိခြုံငုံမိရလို့များဆရာအနေနဲ့သုံးသပ်လို့ရမှာခင်ဗျာအော်တယ်လီဖုန်းလိုင်းကျွန်တော်တို့ပြန်ကြသွားပါတယ်ဆိုတော့ကျွန်တော်တို့လက်တလုံးမှာကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုတိုက်ရိုက်ပါဝင်ဆွေးနွေးမဲ့ပုံကိုယ်ရှိနေပါသေးတယ်ဆိုတော့သူတို့ကိုလည်းဒီကြားထဲမှာလှည့်ပေးလိုက်ချင်ပါတယ်အရင်ဆုံးတူကတော့ကျွန်တော်မြန်မာနိုင်ငံမှာရှိတဲ့ကိုစလိုင်းပွေကုန်းဖြစ်ပါတယ်ကိုစလိုင်းပွေကုန်းသဘောထားလည်းမေးမြန်းလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီပစ္စည်းပုံပြင်ဆင်တဲ့ဒုတိယအချိန်လို့ပြောပေမယ့်ပထမအချိန်မှာပြင်ဆင်တဲ့ဥစ္စာဘာမှလည်းမပြောပါလောက်ပါဘူးတခုကတော့ကာကွယ်ရေးအမြင်ရှိရမယ်ဆိုတော့စပင်းစင်မိလိုက်လို့လူထုဆန္ဒခံစုပေးလို့အဲ့တော့ကိုယ်ရက်ဆိုင်ထားတာလည်းတွေ့ရတယ်ဆိုတော့ဒုတိယအသိပင်းစင်ရမယ်ဆိုတဲ့နေရာမှာလည်းကျွန်တော်ကတော့ယုံကြည်မှုတော့အင်တာမဟိုနေတယ်ဘာလို့လဲဆိုတော့သူတို့ပြင်သွင်းတဲ့ဥစ္စာကဟို NAD ကနေပြီးတော့မှတက်မလို့ကိုအဆော့ပေးပြီးတော့မှအများကြီးဆော့ပေးထားတာဆိုတော့တွေ့ရတယ်တိုင်းရင်းသားတွေအတွက်ဆိုရင်ကုနာတော့တရားမျိုးသိပြောသလိုပေါ့နော်ဖေဒရယ်ကိုဥတီတဲ့ပင်စင်သေးတယ်လည်းတော့နေတယ်အဲ့တော့တပ်မတော်လေးတွေမှာခွင့်ကောင်းယူပြီးတော့မှအဲအဲ့ဒီဥစ္စာတွေငါတို့သဘောထားလည်းမပါဘူးတဲ့တိုင်းသားတွေရဲ့သဘောထားလည်းမပါဘူးတဲ့လာပြန်ပြီဆိုတော့ကျွန်တော်တို့ကကစားခံနေရတော့ဒီတပ်မတော်ရော NAD သူစဉ်းစားမှာကတော့ဖြစ်စီပုံပြီးမဟေ့ဆွေတော့သူဟာကြီးရဲ့မစဉ်းစားပဲနဲ့ဒီဥစ္စာပြည်သူလူထုအတွက်ဖြစ်တယ်ဆိုတဲ့ဥစ္စာတစ်ခါတခါတော့မြင့်သွားတယ်ထင်တယ်အဲ့တော့ပြင်စီပွန့်တွေသူ့တို့နီလန်းကတော့အငင်တာဆုံးဖြစ်မယ်ဒုတိယကတော့သူကပြင်းလို့မြင်လာခံကနဲ့ပြင်းနေလို့ပြောပြအောင်ဒါလည်းသူတို့တဲ့အလိန်ခံရပြန်ပြီ။နောက်သူတို့ဟိုပြင်းလို့မြင်လာခံကျင်းပတဲ့ချိန်ကျတော့ဆုံးကြည့်ရမှာပေါ့။နောက်ဆုံးကျတော့ဒီလိုမျိုးသူတို့လူထုအလိန်ခံနေအောင်မေဆူရင်သူတို့မူလပိုင်ရှင်ဖြစ်တဲ့သူတို့လူထုတွေကသူတို့ဟိုပိဆက်မှုများစွာနဲ့ပြင်းတဲ့ချိန်ကျရင်တော့လူထုရောလင်းနဲ့ကင်ဒီရောအလေဒီရောအကုန်လုံးကညှင်လာပြီးတော့မှညှင်မှာပြက်ဆက်ရည်နဲ့ပဲသူတို့ကကြုံရမှာကိုလည်းသူတို့ဆိုရင်အဲ့ဒါကြောင့်လုံးတင်လုံးထဲတဲ့ဥစ္စာကိုပီပီထုကိုညက်ကွေးပြီးတော့မှတင်းတိပင်ထဲတဲ့ဥစ္စာကဘာလဲဖြစ်ဖြစ်ဟောသူ့တို့မှလည်းပြီးနောက်ပြီးတော့မှဒီလုံးကြီးလာခါမှလည်းပဲဖေဒရယ်ကြီးကလည်းဆွေးနွေးပြီးတော့မှဟောတမိုးတူကြီးထည့်ရယူပြီးမှလည်းဆက်သွားနေဆိုတဲ့အဆင်ပြေမယ်ဒီတိုင်းဆိုရင်တော့ကျွန်တော်တို့ကလည်းခံရတဲ့သူတွေကတော့ကျွန်တော်တို့ကသူတို့စိတ်ကုန်နေပြီဆိုတဲ့ဥစ္စာကိုပြောချင်ပါတယ်ဗျာ
ဟုတ်ကဲ့ကိုစလိုင်းဘွေကောင်ဒါတော့ဒီတန်ဟန်တယောက်ကခန်းစားချက်လို့ပဲဆိုရမှာပါဆိုတော့နောက်ကျွန်တော်ဒီအမေရိကန်ပြည်တော်စုကကိုခိုင်ဆိုးလဲလေးလိုင်းပေါ်မှာရှိနေပါတယ်ကိုခိုင်ဆိုးဆွေးနွေးနေတာမင်းမြင်နေတာဆွေးနွေးမြင်နေနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာ
ကျွန်တော်ကတော့ဆိုဝင်ပြီးပြောခွင့်ရတယ်ကျွန်တော်ချက်ဆုံးကျင်းတင်မှာလည်းပြောရဲပေါ့အဓိကကတော့ကျွန်တော်တို့ဒီပေထောင်စုဒီခွေတစ်စီးပုံတစ်ခုဖြစ်ဖို့အတွက်ကျွန်တော်တို့တည်ရန်သားညီအကိုတွေဒီနေ့ဟိုစိတ်ဖြစ်နေကြတာဘာကြောင့်ဖြစ်နေကြတာလဲအဓိကဖြေဖို့ရှာရမယ်အာဒီပေထောင်စုကိုဟိုတကယ်တနာကကိုရန်မျိုးသိန်းပြောတော့တယ်လားပေထောင်စုကိုတကယ်အသက်အမှန်ဖြစ်ဖို့ဆိုလို့ရှိရင်တော့ကျွန်တော်အမြင်ကိုပြောရမယ်ဆိုလို့ရှိရင်တော့ဒီတင်းရသားကောင်းဆောင်တွေဟိုအကုန်လုံးကိုခေါ်ပြီးရင်ဒီဗမာကလည်းတော့ပါရမယ်တိုင်းနဲ့ပြည်နယ်ကလူတွေတော်တော်ပါရမယ်အဲ့ဒီမှာဖွဲ့စည်းပုံတစ်ခုကိုတည်တည်ရှာရှာသူတို့ကောင်းဆောင်တွေဒါပြည်နယ်အသီးသီးကပြည်နယ်ချစ်ပြည်နယ်ဆိုချစ်ပြည်နယ်ကနဲ့ကောင်းဆောင်တွေကနေပြီးရင်ဟိုဥပဒေတစ်ခုကိုတည်တည်ရှာရှာရေးဆွေးမှဒီပြည်တွင်းစိတ်ဆိုတာလည်းမရှိဘူးဖြစ်ပေါ့။
ဟုတ်ကဲ့
။အခုကနေပြီးရင်ဒီဗမာတစ်ခုလေးကနေပြီးရင်ဟိုဥဆောင်ပြီးရင်လောက်တယ်။ဟိုသူစရင်လည်းသူလောက်တယ်။ဟိုဟိုအလုပ်တော့အမေနဲ့အနေပြတယ်လို့အဲ့လိုဖြစ်နေတယ
်။ဟုတ်ကဲ့။
အဲ့ဒီကြောင့်နေပြီးဟုတ်ကဲ့ပါ
။ဆွနေတာကျေးဇူးပါ။ဆယ်တော့နောက်ထပ်ကျွန်တော်တို့လေးလိုင်းပေါ်မှာရောက်နေတဲ့သူတို့ကိုပဲလှည့်ပေးလိုက်ချင်ပါတယ်။ဥဆိုးဝေဖြစ်ပါတယ်မြန်မာနိုင်ငံကဥဆိုးဝေသဘောထားလဲဆွနေလို့ရပါတယ်ခင်ဗျာ
။ပထမဥစွာကျွန်တော်ရင်းနှီးပြီးပြောသားတယ်ပေါ့။ကို2000ချက်ဖွဲ့စည်းပုံဥပဒေပြင်ဆင်တဲ့ပတ်သက်လို့အခက်အခဲရှိတယ်ပေါ့အဲကွန်ဆာငါးကြိမ်လုံးတော့အဲကုစရေတွေကအတီးပြုတ်လိုအပ်တယ်ဆိုတော့တက်မတော့ဘာမှဖြစ်မယ်ဆိုတော့အကြောင်းတွေပေါ့လေဒါနဲ့ပတ်သက်လို့ကျွန်တော်ပြောချင်တာကကို2000ချက်ဖွဲ့စည်းပုံဥပဒေမပြင်းရင်ကျွန်တော်တို့တန်းကြီးကောင်းမလား2000ချက်ဖွဲ့စည်းပုံဥပဒေကိုပြင်ဆင်တော့မှကျွန်တော်တို့ပြည်သူတွေအတွက်တန်းကြီးအတွက်ကောင်းမလားဆိုတော့ဒါရှင်းရှင်းလင်းလင်းပြီးပြီးတာဖြစ်တယ်ဒါကြောင့်မို့လို့လည်းအတ္တိယပုဂ္ဂိုလ်တွေကဖြစ်တဲ့နည်းနဲ့စေနာထားပြီးတော့ပြုပြင်ဖို့လိုအပ်တယ်လို့ကျွန်တော်တိုက်တွန်းပြောဆိုချင်ပါတယ်
။ဟုတ်ကဲ့ဥဆိုးဝေပါဝင်ဆွေးနွေးတာကျေးဇူးပါ။ဆိုတော့ဒီနေ့မှကျွန်တော်ပင်နေဆွေးနွေးမယ်ဒေါက်တာရံမျိုးသိန်းကိုကျွန်တော်ပြန်ပြီးတော့ဟိုဆွေးနွေးစီချင်တာရှိပါတယ်။ဆိုတော့အကောင်လုံးကလည်းပြောနေပါတယ်ဒီဟိုဖွဲ့စည်းပုံပြင်ရေးကိစ္စတွေမှာဒီတိုင်းရင်းသားတွေရဲ့အခက်အခဲအရေးကြီးတယ်ဆိုတော့ဒီပြောကြပါတယ်ဆိုတော့နောက်ဒေါက်တာရင်မျိုးသိန်းလည်းဆွေးနွေးကြတာရှိပါတယ်ဒီတက်မလော်နဲ့စစ်ဖက်ရပ်ဖက်ဆက်ဆံရေးကလည်းအရေးပါတယ်ဆိုတော့ပြောပါတယ်ဆိုတော့တစ်ချိန်တည်းမှာပဲပေါ့လေကျွန်တော်တို့ဒီတက်မလော်ရောဒီတိုင်းရင်းသားအင်အားစုတွေရောဒီလိုဖွဲ့စည်းပုံပြင်ဆင်ရေးမှာအဓိကကြားရဲဆိုတဲ့နေရာမှာနိုင်ငံအခုလက်ရှိဒီလွှတ်တော်ထဲမှာနိုင်ငံဥဆောင်ပါတီတခုဖြစ်တဲ့ NLD ပါတီအနေနဲ့ပေါ့လေဒီလိုတက်မတော့တိုင်းရင်းသားအင်အားစုတွေတကယ်ဆိုရင်လွှတ်တော်ထဲမှာတခြားနိုင်ငံရေးပါတီတွေလည်းရှိနေပါသေးတယ်ဆိုတော့ဒီလိုလူတွေအားလုံးပူးပေါင်းပါဝင်နိုင်ဖို့ဆိုလို့ရှိရင်ဒီဥဆောင်ပါတီတခုအနေနဲ့ဘာတွေအဓိကလုပ်ဖို့အခုချိန်မှာလုံနေရလို့များဒေါက်တာရေမျိုးသိန်းသုံးသပ်လို့ရမလဲ။
ကျွန်တော်အနေနဲ့တော့ဒီလက်ရှိအာဏာရပေါ့လေအမျိုးသားဒီမိုကရေစီအဖွဲ့အစည်းပါတီအနေနဲ့ပေါ့လေကျွန်တော်တို့ဒီတက်မတော့ကောင်းကောင်းနေနဲ့ငါတို့ဆိုရှင်းနေနိုင်လို့အမြင်ဖလေတုံးတက်နိုင်လို့လိုအပ်တယ်လို့ငါတိုင်းရင်းသားပါတီကကောင်းကောင်းနေနဲ့လေအပူဝင်နေနေတို့ဆိုရှင်းနေပြီးတော့သူတို့ရဲ့အမြင်သဘောထားတွေကိုနားထောင်လို့လိုအပ်တယ်လို့မြင်ပါလေအဓိကကတော့ကျွန်တော်တို့ဒီအစိုးရဘိုင်းချုပ်တော်ဘိုင်းတက်မတော်ဘိုင်းကကောင်းကောင်းနေအမြင်နဲ့ကျွန်တော်တို့တိုင်းရင်းသားပါတီတွေနောက်တိုင်းရင်းသားကောင်းကောင်းနေနဲ့ဘဝနေနေအမြင်ဖလေညိုင်းနိုင်ချွေးနေပြီးတော့ကျွန်တော်တို့နိုင်ငံရဲ့အနာဂတ်အတွက်တကယ်ကိုခိုင်မာတဲ့အခြေခံကောင်းမှုသဘောတူညီချက်ကောင်းမှုကိုကြားအောင်ယူနိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်။ဒါလက်ရှိတွားနေတဲ့ဇိုင်းကောင်းမှာကြည့်မယ်ဆိုရင်တော့ဆောင်ရထားတဲ့သဘောတူညီချက်တွေရှိနေမယ်လို့လည်းရှင်းရသေးတာမှုအပိုင်းမှာအင်မတန်မှအားနည်းတာကိုတွေ့ရပါတယ်။အဲ့ဒီအတွက်ကြောင့်မလို့ကျွန်တော်တို့နိုင်ငံရဲ့အခြေအနေကလက်ရှိအခြေအနေမှာအဒီမိုကရေစီတက်တဲ့ပြည်အောင်စုတည်ဆောက်ရေးအတွက်ရှင်မန်းတမန်းတော်ကြာကြာနာနာမလန်းနိုင်သေးတဲ့အခြေအနေလို့ကျွန်တော်ကတုံ့ပြန်ပါတယ်ကျွန်တော်တို့အနေနဲ့ဒီအခြေအနေမှာဟလာဒီမိုကရေစီတက်တဲ့ပြည်အောင်စုတည်ဆောက်ရေးအတွက်ကိုတော့အစိုးရလက်တော်တက်မတော်နဲ့တိုင်းနာခေါင်းဆောင်တွေကြားမှာသဘောတူညီချက်တွေရနိုင်ခဲ့ရင်တော့မှဒီအပြီးပွင့်ကိုကျွန်တော်တို့ရဲ့သားသမီးတွေမိန်းမတွေတော့မှခံစားရနိုင်တဲ့အခြေအနေရှိပါတယ်အဲ့တော့ဒီချင်းနေမှာကျွန်တော်တို့ကဒီသဘောတူညီချက်တွေကိုတော့မရနိုင်သေးဘူးဆိုတော့ဒီအပြီးပွင့်ကိုခံစားနိုင်ဖို့ဟာပုံပြီးတော့ဝီးကွာသွားမလားလို့စဉ်းစားနေရရှိပါလေ။
ဟုတ်ကဲ့ဆရာကျန်မျိုးသိန်းဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဟိုစာရီပေးပို့ပြီးဆွေးနွေးထားတဲ့ပုံကိုလည်းရှင်းနေပါသေးတယ်အရင်ဆုံးစာတစ်စောင်ကတော့ဒီအမေရိကန်ပြည်အောင်စုကမောင်တက်တနာရဲ့ Savatu Satorilesio, Louis Chediwe, Kuyan Papia Biwamia.
နောက်ရှိဖွဲ့စည်းပုံဟာဒီမိုကရေစီရဲ့ဒန်းလူညီများရေးလူခွင့်ရေးစာသဖြင့်ဘာအခွင့်ရေးတွေကိုမှအမှတ်ကန်ရပေးထားမှာရှိပါဘူး။စစ်တပ်ကအချိန်မီအာဏာသိမ်းနိုင်ရင်နောက်ကြောင်းပြန်ရေးမြူနိုင်ရေးစစ်ကောင်းဆောင်တွေရဲ့အသက်အိုးအိမ်စီးစိမ်ဘဝလုံးကျုံမှုကိုမြည်သူမြမတိပါနိုင်ရေးမေစုသမရမဖြစ်နိုင်ရေးတိုင်းသားပြည်သူအချင်းချင်းကြားစိတ်ဝမ်းကွဲပြားနေရေးအတွက်ရည်ရွယ်ချက်ရှိရှ Connelly, Ube, Jamie Pinyasin, Ukoni, Lojan, Kanadalu. Pizzy, Hobbyogelo, Tialo, Shinny, Uchime, Vasiaku, so in a Boyani music, hanging out, Ginu, Jesse, Mu, Bobanga, Gardine, Pamora, Tokan, Tabare. Chill Pizzy, the Dika Saint called Mugaro, Nashi Nanga, Party Dega, and Ali Party, Chill Pizzy, Paul, Lumuye, Pogui, Tanya Zidine, Bubong Song, Lose, Tin, Never Nedi. Pizure, Medebiama, Mababe, Ludu, Utopoye, Mayne, Lodore, when time be Pizu goes a lady, Uri, Pizumia, Tainta, Locana, Tiny De. Not these are the Madari, Yibabe. Mimidoye, Quanari, Son Shon Dama, Chubby, Chilpin Sego, Nausian Nizumia, Yonji Moody Sonae, Dandia Sidi, Diana Lena Kain Gonzondi, Aloma, Kayonima, Mame. A gay is a Gonzondiga, Mimido, Ga, Nanga, one Nambibi, Tamro, Gonze Cargo, Tami.
ဒီကြံပြီးသူဆိုရအောင်တစ္ဆာရှိရှိမှုထမ်းရကြမယ်ဆိုရင်တမရော်ရဲ့ဂုံတိတ်ခမြင့်တက်လာနိုင်သလိုနှစ်ထောင်ရှစ်ဖွဲ့စည်းပုံပြင်ဆင်ရေးနဲ့မြို့သားပြည်နယ်ရင်းကြားစီပြဿနာဟာလည်းငြိမ်းချမ်းစွာပြီးဆုံးသွားနိုင်တယ်လို့ယူဆမိပါတယ်ဗျာဟုတ်ကဲ့ဒါတော့အမေရိကန်ပြည်အောင်စုကမောင်တက်တနာရဲ့ပေးစာပါနောက်စာတစ်စောင်းတော့ကျွန်တော်တို့မိတ္တီလာမျိုးကဦးစိန်မောင်ရဲ့စာပါနန်းလောင
တဲ့ဖွဲ့စည်းပုံဖြစ်နေတယ်။ပြည်ရင်းပြည်ပနေရာစလုံးကလက်မခံတဲ့ဖွဲ့စည်းပုံဖြစ်နေတယ်။စစ်အစိုးရကစစ်အာဏာတည်မြဲရေးအတွက်ရည်ရွယ်ရေးဆွဲခဲ့ပြီးစစ်အာဏာနဲ့အတူပြုခဲ့တဲ့ဥပဒေဖြစ်တဲ့ဒါကြောင့်ဒီမိုကရေစီစနစ်ကိုတိဆောက်ကျင့်သုံးနေတဲ့ NLD အစိုးရအနေနဲ့မဖြစ်မနေပြင်ဆင်ရမယ့်တာဝန်ရှိနေတယ်။ဒါကြောင့်ပြင်ကုန်ပြင်ရမယ်။2008ခုဖွဲ့စည်းပုံပြင်ဆင်မဲ့ဥပဒေမူကြမှာစစ်တပ်ရဲ့အခမ်းအနားလျှော့ချရေးကာလုံကိုပြင်ဆင်ဖွဲ့စည်းရေးတို့ပါလာတဲ့အတွက်အယက်သားအစိုးရဒီမိုကရေစီလမ်းညောင်းအတိုင်းတွားဖို့လမ်းပွင့်လာနိုင်တယ်လို့မြင်ပါတယ်တဲ့။တိုင်းရင်းသားတွေရဲ့လိုလားတောင်းဆိုချက်တွေကိုဖြည့်ဆည်းပေးနိုင်မယ့်အခြေအနေဖြစ်လာပါလိမ့်မယ်။ငြိမ်းချမ်းရေးဆွေးနွေးမှုတွေပြန်လည်ရှင်သန်လာနိုင်မယ်။တက်မတော်က2008ခုဖွဲ့စည်းပုံကိုလုံးဝအထိမခံတာမဟုတ်ပါဘူးတဲ့။2008ဖွဲ့စည်းပုံပါစီကံနီလန်းနဲ့အညီပြင်ဆင်တာကိုလက်ခံတယ်လို့ဆိုထားပါတယ်တဲ့။နိုင်ငံအတွင်းမှာလက်နက်ကိုင်အဖွဲ့တွေချုပ်ငြိမ်းပြီးတော့အချမ်းတဲ့အခါတပ်မတော်ကဖွဲ့စည်းပုံပြင်ဆင်မှုကိုသဘောတူလက်ခံပြီးမိမိမူလတာဝန်တွေကိုပဲပြန်လည်ထမ်းဆောင်မယ်လို့ဆိုထားပါတယ်။အခုခါနိုင်ငံရေးအခြေအနေတွေပြောင်းလဲလာနေပြီးတပ်မတော်ရဲ့တဘောရာလည်းပြောင်းလဲလာပြီးအစိုးရနဲ့လက်တွဲလုပ်မယ်ပံ့ပိုးကူညီမယ်ဆိုတဲ့စကားတွေပြောလာနေပါပြီတဲ့။အစိုးရကလည်းဥပဒေစည်းကမ်းနဲ့အညီဖွဲ့စည်းပုံကိုဒီမိုကရေစီနည်းကြကြပြင်ဆင်တာဖြစ်တဲ့စစ်တပ်ကိုညှိနှိုင်းမှုပြုပြီးတော့လှုပ်တင်တာကိုလှုပ်လို့ပြည်သူတွေရဲ့ထောက်ခံမှုရနေတယ်သူတို့လည်းစစ်တပ်ရဲ့ပူးပေါင်းမှုအားနည်းနေပြီးတော့နိုင်ငံရေးပါတီတချို့ရဲ့မမှန်မကန်အပြစ်တင်အပုတ်ချမှုများကတော့ရှိနေပါသေးတယ်တဲ့ NLD အနေနဲ့လည်းဥပဒေကြောင့်အရာတိကျစွာလိုက်နာဆောင်ရွက်ခြင်းဖြင့်ဒီမိုကရေစီကျင့်စဉ်ပေါင်းအတွင်းကဆောင်ရွက်သွားမှာဖြစ်လို့စိန်ခေါ်မှုတွေအကျပ်တဲတွေကိုကျော်လွှားနိုင်လိမ့်မယ်လို့ယုံကြည်ရပါတယ်ဆိုပြီးတော့ရေးထားပါတယ်ရှင
်ဟုတ်ကဲ့ဒါကတော့မက်တီလာမျိုးဥစိန်မောင်းဆာပါနောက်ထပ်စာချို့လည်းကျွန်တော်တို့ Facebook ကနေပေးထားတာရှိပါတယ်ဒီဥကျင်လာဆိုတဲ့တယောက်ကတော့ခြေဥပြင်ရမာရဲ့ငင်းငယ်ရသွားမာရဲ့ဒီနေ့ကိုအသေးလေးကာဝယ်နေတဲ့အဖွဲ့တွေကနိုင်ငံချစ်တဲ့အောင်ဟန်ဆောင်နေသူများတာပါတဲ့2008ခြေဥရတိုင်းပြည်ကိုအမွေရထားတယ်လို့ငါတို့သာလျှင်ပိုင်ဆိုင်စီမံခွင့်ရလို့စိမ့်နေရှီတန်းကကာဝယ်မယ်ဆိုရင်လွတ်တော်ဆိုတာဘာအဓိပ္ပာယ်လဲလွတ်တော်မှာအာဏာမရှိတဲ့ဖွဲ့စည်းပုံဟာဥနေဝင်မဆလာ84ဖွဲ့စည်းပုံနဲ့ဘာများကွာခြားပါသလဲ84ကိုမချိုက်လို့88ဖြစ်လာတာပါ84ဖွဲ့စည်းပုံကိုပုံပြောင်းထားတဲ့2008ခြေဥကြောင့်ဒီမိုကရေစီလမ်းပေါ်ရောက်နေပြီဆိုပြီးဝါဒဖြန့်နေတာမှန်ပါသလားနှစ်ပါးချုပ်တန်းလန်းနဲ့ဘေးမဲ့လွတ်ခွာရတဲ့မြန်မာပြည်မဖြစ်ပါစေနဲ့ခြေဥ့ကိုအနယ်ဒီကအသက်နဲ့လဲပြီးပြင်နိုင်ပါစေဆိုပြီးသူကရေးပါတယ်နောက်တစ်ယောက်ကတော့ကြီမောင်ဝင်းဆိုတဲ့နာမည်နဲ့ပါသူကတော့ခက်တာကတဲ့အနယ်ဒီဆိုရကဘယ်မှာတိတိကျကျပြက်ပြက်သားသားပြောခဲ့လောက်ခဲ့တာမရှိပါဘူးအခုဖွဲ့စည်းပုံလဲဒီနည်းနဲ့ပြင်မရရင်တခြားနည်းဘယ်နည်းသုံးမယ်ဆိုတာလဲဘာမှချမပြပါဘူးပြည်သူတွေအားမြတာဒီအကြောင်းနေပါပါတယ်ဆိုပြီးသူကရေးပါတယ်နောက်ထပ်စာတချို့လည်းရှိနေပါသေးတယ်မဆုမွန်ဖတ်ပြပေးပါဦးခင်ဗျ
ဟုတ်ကဲ့ပါရှင်ဒီဥတင်ငွေဆိုတဲ့ Facebook အကောင့်ကရေးထားတာပါ2008ဖွဲ့စည်းအုပ်ချုပ်ပုံပြင်ဆင်ရေးဆိုတာနဲ့ပုံမှန်436ကိုကြည့်ပြီးတော့ပြင်ဆင်လို့မလွယ်ဘူးဆိုတာထက်ပြင်ဆင်လို့မရအောင်ပိတ်ထားတယ်ဆိုတာကပုံမှန်လိုက်မယ်ထင်ပါတယ်တက်ကပြင်ဆင်တယ်ပဲထားအောင်ဆန္ဒမဲပေးနိုင်သူဥယျာဉ်ရဲ့ထက်ဝက်ကျော်ကထောက်ခံမှာပြင်လို့ရမယ်အနေထားဆိုတော့လုံးဝမပြင်းနဲ့လို့ပြတ်ထန်းထားတာပါဒီတိုင်းဆိုရင် NND အနေနဲ့ဖွဲ့စည်းပုံပြင်ဆင်ရေးမှာအခက်အခဲတွေသာမကဘဲနဲ့မအောင်မြင်နိုင်ဘူးလို့တော့မြင်နေရပါတယ်ဒီအခက်အခဲကိုဘယ်လိုဖြေရှင်းမလဲဆိုရင်တော့ကျွန်တော်အမြင်ပြောရရင်ဖွဲ့စည်းပုံဥပဒေအခန်းစနစ်မှာပါတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခြင်းဆိုပြီးဖော်ပြထားတာပါအဲ့ဒီမှာဖွဲ့စည်းပုံဥပဒေပုံမှန်452အရာမြန်မာစာနဲ့တော့အတူယူရမှာဖြစ်တဲ့အတွက်ပြင်ဆင်ခြင်းဆိုတဲ့စကားရက်မှာပယ်ဖြတ်ခြင်းအစားထိုးခြင်းဆိုတဲ့စကားရက်တွေမပါဝင်ပါဘူး။ဒါကြောင့်ဖွဲ့စည်းပုံမှာပါတဲ့ပုံမှန်436ကိုပယ်ဖြတ်နိုင်ခွင့်အာဏာဟာပြည်ထောင်စုလွှတ်တော်မှာရှိနေပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေကလည်းတားမြစ်ထားတာမရှိပါဘူး။ပုံမှန်436ကိုပယ်ဖြတ်နိုင်ခဲ့ပေဆိုရင်တခြားဥပဒေတွေကိုအခက်အခဲမရှိပြင်ဆင်နိုင်မယ်လို့ထင်မြင်ယူဆမိပါတယ်ခင်ဗျာဆိုပြီးရေးထားပါတယ်။ KSX ဆိုတဲ့ Facebook အကောင့်ကလည်းအစ်စ်သာရေးလိုက်ပါဗျာတဲ့အဲ့ဒါကပိုလွယ်ပါတယ်တဲ့။အချိန်နဲ့နောက်ကျသွားရင်တိုင်းပြည်နစ်နာတဲ့အခုပဲကြည်ပါလား1990ရွေးကောက်ပွဲရလဒ်ကိုအတိမတ်ပြုပြီးတော့လွှတ်တော်ခေါ်ပြီးအစိုးရဖွဲ့ပေးခဲ့ပဲဆိုရင်အခုချိန်ဆိုရင်တော့အတော်လေးကိုခီးရောက်နေလောက်ပါပြီတဲ့စစ်တပ်နဲ့ရင်ကြားစေကအရေးကြီးပြီပဲပြောမရရင်ပြစ်ထားခဲ့လိုက်ပါဗျာတဲ့ပြည်သူကပိုအရေးကြီးတယ်သူတို့အာဏာမသိမ်းရဲပါဘူးတဲ့သိမ်းလို့ရှိရင်လည်း2008ခြေဦးကအလိုလျောက်ပယ်ပြတ်သွားမှာပါလေတဲ့ကိုကအကောင်းမြင်စိတ်နဲ့လက်တွဲခေါ်နေတော့သူတို့ကအပေါ်စည်းကကြီးပဲနေချင်းနေသေးတာဆိုပြီးရေးထားပါတယ်ပိုင်ချင်းဆိုတဲ့ Facebook အကောင့်ကတော့အဖြေကိုတော့ဥကိုဒီကအသက်ပေးပြီးပြောပြပြီးပါပြီဗျာတဲ့လွှတ်တော်မှာအစိုးတစ်ခုပဲတင်ပြီးတော့မဲခွဲလိုက်ပါဒီအခြေခံဥပဒေကိုပြည်သူကလက်ခံလက်မခံ51ရာခိုင်နှုန်းကလက်မခံရင်တော့ရေထဲသာမျောလိုက်ပါတော့ဗျာတဲ့အစ်စ်ကိုအတီးပြုအစိုးရအစ်စ်ဖွဲ့ပြီးပြီပေါ့ဗျာဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီသောတာရှင်နေစာမှာတော့ဒီဖွဲ့စည်းပုံပြင်လို့ရနိုင်မဲ့ဤတွေကိုဟိုသူတို့စကူမီသမီးအောင်အကြံပြုထားပါပါဒီထဲမှာတချို့ကလည်းအစ်စ်ပြန်ရေးတာတော့ကောင်းသေးတယ်ဆိုပြီးမြင်ပါတယ်ဆိုတော့ဒေါက်တာရံမျိုးသက်ခင်ဗျဒီလိုမျိုးပေါ့လေအစ်စ်ပြန်ရေးဆွဲတာပါဝင်ပြင်တာစင်တာတွေတခြားနီးလန်းတွေရောဟိုပြစ်နိုင်ကြီးလားလားကြီးဘလောက်များရှိတယ်လဲခင်ဗျပေါ်စီဖို့ပြင်းနေမှာအဲကျွန်တော
်အမြင်ကတော့ပြစ်နိုင်ကြီးတစ်ခုရှိတာကတော့ကျွန်တော်ဒီ relationship ပေါ်ဒီလိုချင်ရဦးလို့ဒီပြင်းလို့ဆန္ဒခံယူပြီးပြန်လို့နေပေါ့လေအဲ့တော့ခေါင်းချုံကကိုယ်ကမြတ်ဓမ္မလေးရှိရာတိုင်းလုံးထောက်ခံမှုကိုဟိုဆယ်နှစ်ကျော်ကာလမှာပြန်ပြီးတော့ဆန်းစစ်မယ်ဆိုရင်ဒါလည်းဖြစ်နိုင်လို့ရှိတယ်လို့မြင်ပါတယ်။အဲ့ဒီလိုပြည်လုံးမြေဆန္ဒခံရပြန်လို့လို့ဒါမဲပေးတိုင်းလို့ရှိပြီးထောက်ဝဲကျော်ကထောက်ခံရင်ဒီပြည်လုံးချေကဥပဒေတိုင်းဆက်သွားပြီးတော့မဲပေးတိုင်းလို့ရှိပြီး50ရာခိုင်နှုန်းကျော်ထောက်ခံမှုမရဘူးဆိုရင်ဟိုပြည်လုံးချေကဥပဒေတစ်တည်းရေးဖို့ဆိုတာမျိုးကိုအဆင်သာလို့ရပါလေ။အဲ့ဒီပြည်သူ့ခြေကဥပဒေပြစ်ခုရှိတဲ့အခါမှာလေခုနပြောတဲ့ကျွန်တော်တို့ဟလာအရက်ဖက်နိုင်ငံရေးတောင်းဆိုမှုအစ်စ်ဖက်တောင်းဆိုမှုတိုင်းနာခေါင်းဆောင်မှုအားလုံးပါဝင်ပြီးတော့ပြည်နိုင်ချင်းပြီးတော့အဲရေးသားလို့ရပါတယ်အဲ့ဒီရေးသားမှုအတိမဖြစ်ခင်အထိရက်ရှိပြည်သူ့ခြေကဥပဒေနဲ့တွားလို့ရပါတယ်အဲ့တော့အဲ့ဒီလိုအခွင့်အလမ်းတစ်ခုတော့ရှိပါတယ်အဲဒါလည်းပဲစဉ်းစားသင့်တယ်လို့မြင်ပါတယ်နောက်တစ်ခုကတော့ဒီကျွန်တော်တို့မြန်တိုင်းတရင်းသာမှာပါတဲ့ဆောင်းပါးရဲမှာကျွန်တော်တို့ပြည်သူ့လွတ်တော်ဒီတမလို့ကားလွတ်တော်ကိုယ်စားလှယ်အယူအချက်ကိုတရားတစ်ဆင့်ဦးတက်မပူတော်ဆိုတဲ့အချက်ပေါ်မှာဟလာပုံမှန်တရားကိုယ်ပြည့်စုံနိုင်နေဆိုရင်ဒါလည်းအလားအလာတစ်ခုအနေနဲ့တော့ရှိပါတယ်အဲဒါလို့လည်းအရင်ကြည့်တာကတော့ကျွန်တော်တို့နိုင်ငံရေးနိုင်ငံရေးပြဿနာတွေကိုအဖြေရှာတဲ့နေရာမှာဟောအဓိကကျတဲ့ပေါ်စိတ်ခေါ်တယ်ရေနိုင်ငံကြီးရနိုင်ငံဆွေးနွေးပြီးတော့သဘောတူညီချက်ရအောင်ယူနိုင်ဖို့ကတော်ပြီးတော့အရေးကြီးတယ်လို့မြင်ပါတယ်အဲဆိုလိုချင်တဲ့သဘောကကျွန်တော်တို့အရက်ထက်ခေါင်းဆောင်တွေနောက်ခိုင်းမခေါင်းဆောင်တွေနောက်ဆက်ထက်ခေါင်းဆောင်တွေချားမှာကျေကျေပြတ်ပြတ်နဲ့နိုင်ငံဆွေးနွေးပြီးတော့သဘောတူညီချက်တွေကိုအရေးကြီးအောင်ယူနိုင်ဖို့ကတော်ပြီးတော့အရေးကြီးတယ်လို့ကျွန်တော်အဲ့လိုသုံးသပ်ပါတယ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီ Facebook ပေါ်မှာခုဆွေးနွေးနေတာကိုဒါရိုက်မှတ်ချက်ပေးနေတာတချို့လည်းရှိပါတယ်ဒီထဲမှာတယောက်ကတော့ရွှေကုန်းဆိုတဲ့နာမည်နဲ့တယောက်ကတော့အစ်စ်ပြန်မဆွဲရလို့မရှိပါဘူးတဲ့အစ်စ်သာဆွဲလိုက်ပါဆိုပြီးသူကလည်းရေးပါတယ်ဆိုတော့စောစောကဒေါက်တာရံမျိုးသိန်းစောပိုင်းမှာဆွေးနွေးဆိုတာ ခုလည်းရှိပါတယ်ဟိုနည်းနည်းအားမလို့အမြဲစိတ်နဲ့ပြောတာပေါ့လေကျွန်တော်တို့ဒီဒီဖွဲ့စည်းပုံပြင်ရေးဆိုတဲ့ကိစ္စကျွန်တော်တို့တက်တန်းမှာတော့မြင်ရပါမလားဆိုတော့အပြောမျိုးပေါ့လေဆိုတော့လက်ရှိလွတ်တော်တက်တန်းမှာအခုပြင်ဖို့ဒီအဆိုပြုထားတဲ့မူကြမ်းကတော့တက်လာပြီပေါ့လေဆိုတော့ဒီလက်ရှိလွတ်တော်တက်တန်းထဲမှာကျွန်တော်တို့အခုပြင်မယ်လို့ပြောထားတဲ့အထက်ကဘယ်နေရာကိုင်းလုံးလောက်များပြင်နိုင်မယ်ပြင်နိုင်ရည်ရှိတယ်လို့သုံးသပ်လို့ရမလဲကိုရမျိုးသိ
အဲကျွန်တော်မြင်တာတော့အဲ့ဒီပြည်နိုင်တဲ့ဇာတိုင်းကိုတွက်ချက်ရတာတော့တော်တော်လေးဟိုခက်မယ်လို့ကျွန်တော်မြင်ပါတယ်အဲအဓိကကတော့ကျွန်တော်မြင်အားဖြင့်ပေါ့လေလက်ရှိဒီကဒီအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတင်ထားတဲ့ဥပဒေကနှစ်ရက်မှလည်းတော့ဟောပြင်ဆင်လို့လေကူတဲ့ဒီပြင်ဆင်ချက်တွေလည်းပါတော်ပြည်ရပါတယ်အဲဘုလိုလည်းအဲ့ဒီပြင်ဆင်မှုလွယ်ကူတဲ့ပြင်ဆင်ချက်တွေဒီပင်ရေးဒါဆိုတော့ဒီမှာ85ရာခိုင်နှုန်းကျော်ထောက်ခံမှပြင်လို့ရမယ့်အချက်သေးကြီးကလည်းရှိနေတာကိုတွေ့ရပါတယ်။နောက်တစ်ခုကဒီပြင်ရှင်ရဲ့ဥပဒေကြမ်းနဲ့မဆိုင်ဒီမှာတင်ထားတဲ့ပြင်ရှင်ရဲ့ဥပဒေကြမ်းအားရရှိပါတယ်။အဲ့ဒီဥပဒေကြမ်းပေါ်လေလူကတင်ထားတဲ့ဥပဒေကြမ်း၅ခုလည်းရှိနေပါတယ်။အဲ့ဒီ၅ခုထဲမှာစိတ်ဝင်စားစရာကောင်းတာကတက်မတော်ကတင်ထားတဲ့ဥပဒေကြမ်း၂ခုပါ။အဲ့ဒီတက်မတော်ကတင်ထားတဲ့ဥပဒေကြမ်း၂ခုမှာအဓိကအားဖြင့်ကသူကကာလုံနဲ့အခိုင်အနာကိုသူတို့ကပို့ပြီးတော့အရေးပါအောင်လုပ်ချင်တဲ့အချက်တစ်ချက်ရယ်နောက်ပြီးတော့ပြည်တော်စုဝင်ကြီးတွေတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေရဲ့အကြံအချက်မှာ59ဆလုံးမှာပါတဲ့ပြတ်တဲ့အတိုင်းထည့်သွင်းလို့ဆိုတဲ့အချက်မျိုးတွေကိုတင်တာတွေ့ရပါဟု
တ်ကဲ့
အဲ့တော့အဲ့ဒီမှာဘာသွားတွေ့လဲဆိုတော့တမတော်ဘက်ကအဆိုပြုတာနဲ့ဒီအာရယမျိုးသားဒီမိုကရေစီဖက်ဒရယ်ဘက်ကအဆိုပြုတာနဲ့ဟာသွားပြီးတော့ပြိပခဖြစ်နေတဲ့သဘောမျိုးတွေကိုတော့အတွေ့မရပါဘူးလား
ဟုတ်ကဲ့ဆွေးနွေးပေးတဲ့ဒေါက်တာရံမျိုးသိန်းကိုရင်ပါဝင်ဆွေးနွေးရဲ့ပုဂ္ဂိုလ်ကြီးစာရေးသားပြဖို့သူတွေနဲ့သတ်သရှင်တွေအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ကောင်းလင်းဦးဆွေးနွေးစီစဉ်တင်ဆက်တဲ့စနေညဗီဒီယိုရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာ2008ဖွဲ့စည်းပုံပြင်ဆင်ရေး NDE ပါတီအနေနဲ့ဘယ်လောက်ထိကြိုးပမ်းနိုင်ချေရှိသလဲဆိုတာတွေကိုဆွေးနွေးနှားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOE ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်စာလိုက်ကတဆင့်နဲ့ဆက်သွယ်နိုင်ပါတယ်စာရေးရမယ့်လိပ်စာက VOE မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့လိုစာရေးသားနိုင်ပါတယ် VOE ရဲ့ရုံးချုပ်ဖုန်းနံပါတ်ကတော့1-239-382-555လေးဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထက်ကပြောပြပေးပါပါ
ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ304ယောက်ရှိပြီးလူပေါင်း14000နီးပါးကူးစက်ခံထားရကြောင်းအာဏာပိုင်တို့ကတနင်္ဂနွေနေ့မှာအတည်ပြုပြောဆိုပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအရေးစိုးရိမ်ချက်ကြောင့်ပဲတရုတ်နိုင်ငံမှာလက်တလော့နေထိုင်ခဲ့ကြတဲ့နိုင်ငံသားတွေရဲ့ခီးသွားလာခွင့်ကိုတင်းကျပ်မဲ့ကြောင်းဩစတြေးလျ၊ဂျပန်နဲ့စင်ကာပူတို့ကလည်းစနေနေ့မှာကြေညာပါတယ်။အများပြည်သူဆိုင်ရာရေးပေါ်ကျန်းမာရေးအခြေအနေဖြစ်ကြေညာပြီးအမေရိကန်ပြည်ထောင်စုကအလားတူဆောင်ရွက်ပြီးနောက်တစ်နေ့မှာပဲဒီနိုင်ငံတည်းရဲ့ဆောင်ရွက်ချက်ထွက်ပေါ်လာတာပါ။ထိုင်ဝမ်ကလည်းခီးသွွာလာမှုပို့ပြီးတော့တင်းချက်ကန့်သက်ကြောင်းစနေနေ့မှာပဲကြေညာခဲ့ပါတယ်။တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကနေစနေညဘက်ကပြန်ခေါ်လာတဲ့မြန်မာကျောင်းသားတွေဟာမြန်မာစံတော်ချိန်တနင်္ဂနွေနေ့မနေ့အစောပိုင်းမှာမန္တလေးမြို့ကိုဆက်ရောက်သွားကြပါပြီ။မြန်မာအမျိုးသားပိုင်းလေးချောင်းလိုက် MNA လေရင်နဲ့ဝူဟန်ကနေပြန်ခေါ်လာတာဖြစ်ပါတယ်။သူတို့ကတော့မန္တလေးကကန်တော်နတီဆေးရုံမှာတရင်နှစ်ပတ်ကြာတီးချာခွဲထားပြီးတော့စောင့်ကြည့်မယ်အကြောင်းလဲမန္တလေးမြို့တော်ဝန်ဒေါက်တာရဲလွင်ကသူ့ရဲ့ Facebook မှာရေးသားထားပါတယ်။အီရန်နိုင်ငံတွင်မှကိုရိုနာဗိုင်းရပ်စ်မကူးဆက်ဆေးဖို့အတွက်တရုတ်နိုင်ငံကိုသွားမဲ့လာမဲ့လေကြောင်းခီးစင်တွေကိုအီရန်ကဆိုင်းငံ့လိုက်ပါတယ်။အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုကြောင့်စီးပွားရေးအထိနာနေတဲ့အီရန်ကစီးပွားရေးပြန်လည်နှိုးထစေရေးတရုတ်ခီးသွားတွေကိုဆွဲဆောင်နိုင်ဖို့အစီအစဉ်ကအခုလိုလေကြောင်းခီးစင်တွေပိတ်ပင်လိုက်တာကြောင့်အကြည့်အကျအထိနာစေပါတယ်တရုတ်နိုင်ငံကိုသွားမဲ့တရုတ်ကနေလာမဲ့လေကြောင်းခီးစင်တွေအလုံးကိုပိတ်ပင်ရေးအဆိုပြုချက်ကိုအရေးပေါ်အစီအဝေးမှအတည်ပြုလိုက်ကြောင်းအီရန်ကျန်းမာရေးဝန်ကြီးကတောက်ချနေမှာ Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပြည်ဝင်ခွင့်ပေးစာကန့်သတ်မိတ်အစ်တအရ2020ဖြစ်နေဖေဖော်ဝါရီလ21ရက်နေ့ကစလို့မြန်မာနိုင်ငံသားတွေအတွက်ရွှေ့ပြောင်းအခြေစိုက်ပြည်ဝင်ခွင့်ဗီဇာနဲ့ DB ဗီဇာထုတ်မပေးတော့ဘူးလို့အမေရိကန်တာယုံကထုတ်ပြန်ထားပါတယ်
ကျေးဇူးပါခင်ဗျာ။တရင်ချင်းချုပ်ကိုမတ်တင်ကြီးတိုက်ပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရဲမင်းထွန်းဖြစ်ပါတယ်။အတံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒရာမန်ဖြစ်ပါတယ်။ဒီကနေ့မနေ့အတွက် VO ရဲ့အစီအစဉ်တွေကိုလိုင်းနိုမီတာ30 40 48အပြင် VO ရဲ့ Facebook စာမျက်နှာကပါတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VO ကိုနားဆင်ကြတဲ့အတွက်ကျေးဇူးပါ။သရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကြောရှင်ပွဲရာနေ့ဖြစ်ပါစေ။ကျွန်တော်ညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.